Welcome to the Voice of America in Burmese.
Mingla mane ki ma shi. Washington myo VOA American tan ga ni 2016 ku ni John la 26 ye tanu ngune ni ne ne khin season rwe go Myanmar sanaw chein mane 6 nai ga ni 9 nai thi flight to meter 24 32 ne 40 ru ga ni yai yai thon lin twa ma ba shi.အမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခင်ဗျကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ EU တွေကဗြိတိန်နှုတ်ထွက်ကြောင်းရလာထွက်ပေါ်လာတဲ့အပေါ်ခွဲထွက်ရေးကိုလိုလားသူတွေအကြားမှာပါအာအသိဉာဏ်ဖြစ်ခဲ့ရပါတယ် EU တွေကနေဗြိတိန်အများဆုံးနှုတ်ထွက်ဖို့ EU ကောင်ဆောင်တွေကလိုလားနေကြပါတယ်ထိုင်းနိုင်ငံကို၃ရက်ကြာတောက်ရောက်လဲပတ်ခဲ့တဲ့ဒေါက်ဆန်းစုကြည်ဟာမနေ့ညကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်ခွန်ယူနေတူတင်ပြပေးသွားမှာပါခင်ဗ
ျကောင်းပါပြီကိုဇော်ဝင်းလိုက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသူ့ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းနောက်ဆုံးနေ့ဖြစ်တဲ့မနေ့ကမြန်မာရွှေပြောင်းအလုသမားအရေးဆောင်ရွက်နေသူတွေကိုခေါ်ယူတွေ့ဆုံရမှာဘာတွေပြောကြားသွားပါသလဲ
။ကျွန်တော်အနေနဲ့ကဒီလက်ကျွန်လူတက်မှုနဲ့တည်ရန်ကြခံရတဲ့ကလေးများကိုပြီးခဲ့တဲ့22ရက်နေ့ကထောင်ဝင်စွာတွေ့ထားတယ်ပြီးတော့သူ့ရဲ့အမှားစကားကိုကျွန်တော်က
ဒါကတော့ဒေါန်ဆန်းစုကြည်နဲ့ကိုရိုင်းတွေ့ဆုံခင်ရခဲ့တဲ့အလုသမားကိုယ်စားလှယ်တဦးက VOA ကိုပြောပြသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှထုတ်လွှင့်ပေးမှာပါရှင်ဒါအပြင်ဥရောပသမဂ္ဂကနေနှုတ်ထွက်လိုက်တဲ့ဗြိတိန်နိုင်ငံတကိုယ်တော်ရှေ့ဆက်မဲ့ခီးစဉ်အခြေအနေနဲ့ပတ်သက်လို့လည်းသုံးသပ်တင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မခွာညူတို့ကပြောပြပါအောင်ရှင်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးအတွက်ကြာသပတေးနေ့ကလူမှုဆန္ဒခံယူပွဲအတွက်မဲမပေးကြခင်အထိကောက်ယူခဲ့တဲ့လူမှုစစ်တမ်းတွေအရ EU ထဲမှာ18နှစ်ရေးအတွက်မဲပေးကြမဲ့သူတွေဘက်ကအသာစီးရနေတယ်လို့ဖော်ပြခဲ့ကြပါတယ်။ဒါကြောင့်လည်းအခုထွက်ပေါ်လာတဲ့ရလဟာ EU ထဲကနေဗြိတိန်နှုတ်ထွက်ရေးကိုလိုလားသူတွေအပါအဝင်ဗြိတိန်နိုင်ငံသားအများစုအတွက်အားအသင့်စရာဖြစ်ခဲ့ရပါတယ်။ခွဲထွက်ရေးအုပ်စုဘက်ကအနိုင်ရလိုက်တဲ့အရေးအတွက်ဟာမကြီးမားလာပေမဲ့တောက်ချာနဲ့မိုးမလင်းခင်မှာတော့တိကျပြတ်သားတဲ့အဖြစ်ထွက်လာခဲ့ပါတယ်။ဒီရလထွက်လာပြီးနောက်ပိုင်းမျောလင့်ထားကြတဲ့အတိုင်းပဲ EU မှာ18နှစ်ရေးကိုလိုလားသူတွေဘက်ကလူမှုကွန်ရက်တွေမှာအမျက်ဒေါသထွက်တာနဲ့စိုးရိမ်ကြောင်းကြမှုတွေအကြောင်းရေးသားမှုတွေလည်းတောက်လျှောက်ထွက်ပေါ်လာခဲ့ပါတယ်။လူထုဆန္ဒခံယူပွဲမကျင်းပခင်က Brexit လို့ခေါ်ခဲ့ကြပေမဲ့လည်းဆန္ဒခံယူပွဲအပြည့်မှာတော့ Regressive ဆိုပြီးရုတ်တရက်ထွက်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေအကြောင်းခွဲထွက်ရေးအတွက်မပေးခဲ့ကြသူတွေကိုယ်တိုင်ကသူတို့ရဲ့လှုပ်ဆောင်မှုအပေါ်နှောင့်တရကြတယ်ဆိုပြီးတချို့မီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ EU ကတဆင့်ဗြိတိန်နိုင်ငံအတွင်းရွှေပြောင်းအခြေချနေထိုင်သူတွေအလုံးအရင်းနဲ့ရောက်လာကြမယ်ဗြိတိန်ရဲ့လွတ်လပ်သောအချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိပါလာမယ်ဗြိတိန်ရဲ့အားနည်းတဲ့ဒီမိုကရေစီစနစ်ဟာလည်း EU ရဲ့ဘျူရိုကရေစီအောက်ကိုရောက်သွားမယ်စတဲ့မဲ့ဆွယ်စည်းရုံးမှုတွေကြောင့်အများစုကခွဲထွက်ရေးအတွက်မဲ့ပေးခဲ့ကြတာဖြစ်ပါတယ်
ဥရောပသမဂ္ဂကိုစတင်တည်ထောင်ခဲ့တဲ့6နိုင်ငံကခေါင်းဆောင်တွေဟာစနေနေ့မနေ့ကဥရောပသမဂ္ဂရဲ့အနာဂတ်အတွက်ဘာလင်မြို့မှာအစည်းအဝေးတရက်ကျင်းပခဲ့ပြီးဗြိတိန်နိုင်ငံအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ရေးလိုအပ်တဲ့ညှိနှိုင်းဆောင်ရွက်မှုတွေကိုမျက်နှာသမျှအမြန်ဆုံးဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်။ဂျာမနီ၊ပြင်သစ်၊အီတလီ၊နယ်သာလန်၊ဘယ်ဂျီယံနဲ့လူဇမ်ဘတ်ဝင်ကြီးတွေပူးတွဲကြေညာချက်မှာဗြိတိန်အစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်ပေးဖို့နဲ့ဒီဆုံးဖြတ်ချက်ပေါ်မျက်နှာသမျှမြန်မြန်ပြည့်မြအောင်ဆောင်ရွက်ဖို့တောင်းဆိုထားပါတယ်ဗြိတိန်နှုတ်ထွက်ရေးလုပ်ငန်းကိုစောနိုင်သမျှစောစောစတင်ဖို့ဒီနေ့အဖြစ်တောင်းမတင်ရေးမကြအခြေအနေနဲ့အဆုံးမသတ်စေရဘဲ EU ရဲ့ရှေ့ဆက်ရမယ့်ခရီးအတွက်ပို့ပြီးတော့အာရုံစိုက်ဆောင်ရွက်သွားနိုင်ရေးအတွက်အခုလိုဆွေးနွေးကြရတာဖြစ်ကြောင်းဂျာမန်နိုင်ငံသားရေးဝန်ကြီး Frank Bolterstein-Meyer ကအစည်းအဝေးပြီးမှပြောပါတယ်အခုခေါ်ယူတဲ့အစည်းအဝေးဟာဗြိတိန်နှုတ်ထွက်မှုအတွက်တည်ထောင်ခေါ်ယူတဲ့အစည်းအဝေးမဟုတ်ဘဲဒုက္ခသည်တွေအရေးအလုပ်လက်မဲ့ပြဿနာနဲ့ဥရောပလုံခြုံရေးစတဲ့ကိစ္စတွေအပါအဝင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းပြောကြားခဲ့ပါတယ်ဝန်ကြီးစတိန်မီယာကဥရောပ EU နိုင်ငံတွေအနေနဲ့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ဖြစ်ခဲ့တဲ့ပြည်ပခါတွေကိုရှောင်ရှားမဲ့ EU ဥရောပသမဂ္ဂကိုတည်ထောင်ခဲ့တဲ့စိတ်ထားနဲ့ဆက်ပြီးတော့စီစီလုံလုံရှိကြဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်
တင်မောင်းငယ်တွေနဲ့လိုက်ပါလာကြတဲ့ရွှေပြောင်းဒုက္ခတွေအနည်းဆုံး 9,000 လောက်ကိုမြေထဲပင်လယ်အတွင်းမှာလွန်ခဲ့တဲ့နှစ်ရက်အတွင်းကယ်တင်လိုက်နိုင်တယ်လို့အီတလီအရာရှိတွေကပြောပါတယ်။ပထမရက်ကရွှေပြောင်းဒုက္ခတွေ 9,000 ကိုကယ်တင်လိုက်ပြီးနောက်တစ်နေ့တောက်ကြနေ့မှာဒုက္ခတွေ 2,000 ကိုထပ်မံကယ်တင်လိုက်တယ်လို့အရာရှိတွေကပြောပါတယ်။လူတွေအများပြားလိုက်ပါလာတဲ့ Rubber Lady ဘော်ကနေအီတလီတင်မောတွေနဲ့ Nessie မချာဆရာဝန်များအဖွဲ့တို့ကတင်မောတို့ကအကြိမ်40တဲ့မနေ့ဒုက္ခတွေကိုကယ်တင်ခဲ့ကြတာလို့ဆိုပါတယ်။အာရနဲ့ဆာဟာရာတဲကန္တရတောင်ပိုင်းဒေသနိုင်ငံတွေကလို့ယူဆရတဲ့ဒုက္ခတွေဟာဥရောပတိုက်ကိုသွားနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။ရ ရာသီဥတုဆိုးဝါးမှုကြောင့်ခေတ္တရဆိုင်ထားရတာကြောင့်လူမောင်ခုကုသူတွေဟာအခုလိုရုတ်တရက်သူတို့ရဲ့တရားမဝင်လုပ်ငန်းတွေကိုရာသီဥတုပြန်တာယာလာတဲ့အချိန်မှာအရှင်မြင့်လှုပ်ဆောင်လာကြတာဖြစ်ပါတယ်။မြေထဲပင်လယ်ကိုဖျက်ပြီးဥရောပတိုက်ကိုရောက်နေမှုအတွေ့ဒုက္ခတွေအများစုဟာလစ်ဗျားနိုင်ငံကမ်းခြေကနေသူတို့ခီးကိုစတင်ကြတာဖြစ်ပါတယ်။ကြာသပတေးနေ့တုန်းကလည်းလစ်ဗျားနိုင်ငံရေပိုင်နယ်အတွင်းဒုက္ခတွေတထောင်လောက်ကိုရေတပ်ကကြားပြဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။
အနောက်ဗာဂျီးနီးယားပြည်နယ်ကျေးလက်ဒေသမှာမုန်တိုင်းကြောင့်နှစ်တရာအတွင်းဆူရွာဆုံးရေလွှမ်းမှုမှုဒဏ်ကိုခံစားခဲ့ရပြီးအနည်းဆုံးလူ23ဦးသေဆုံးလူနေအိမ်ခြေတွေပျက်စီးဆုံးရှုံးခဲ့ပြီးတဲ့နောက်ဒေသခံတွေဟာမြေပြိုမှုတွေရွှေ့နှစ်တွေဖုံးလွှမ်းသွားတာကိုစတင်ဖော်ရှားခဲ့ကြပါတယ်။အနောက်ဗာဂျီးနီးယားပြည်နယ်ရဲ့အရှေ့တောင်ပိုင်းက Greenbrier ကနဝါနဲ့ Nicholas မြို့နယ်တွေဟာရေပေးတံကိုအဆိုးဆုံးကြုံရတဲ့ဒေသတွေဖြစ်ကြောင်းသမ္မတဥဘာမားကစနေနေ့ကကြေညာခဲ့ပါတယ်။ကူညီကယ်ဆယ်ရေးအဖွဲ့တွေကဒေသတော်ဝန်လိုက်လံရှာဖွေနေပြီးသေဆုံးသူအရေအတွက်ဒီထက်ပိုလာနိုင်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။စနေနေ့နှောင်းပိုင်းမှာတော့ပျောက်ဆုံးသေဆုံးသူအရေအတွက်အခုထက်ပိုပြီးတော့တိတိကျကျပြောနိုင်မှုမျှော်လင့်ရပါတယ်။ယာယီနေအိမ်ချထားပေးတာအိမ်ပြဏအပါဝင်အာမခံမထားတဲ့ဆုံးရှုံးမှုတွေကိုပြန်ပြီးတော့ကာမိအောင်အတိုးနှုံနဲ့ချထားပေးမဲ့နိုင်ငံတော်ရဲ့အကူအညီတွေကိုလည်းအိမ်ပြူတော်ကကြေညာပါတယ်။ဒါအပြင်ရေဘေးအန္တရာယ်ကျရောက်ခဲ့တဲ့နေရာကလုပ်ငန်းရှင်တွေနဲ့လူတဦးချင်းစီအတွက်အကူအညီပေးဖို့အပိုထပ်ဆောင်ငွေကိုချထားပေးမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကြာသပတေးနေ့ကနိုင်တော်ကြမိုးရွာသွန်းခဲ့တဲ့ဒေသတွေနေရာတွေမှာမိုးရေချိန်35စင်တီမီတာထိမြင့်တက်ခဲ့ပါတယ်။မိုးဟာဆက်လက်ရွာသွန်းနေခဲ့ပြီးစနေနေ့ညနေပိုင်းအထိမုန်တိုင်းရှိနေမှာဖြစ်သလိုရေကြီးရေရှမ်းနဲ့ Sulfa Spring ဒေသအနောက်ဘက်မှာလည်းရေလွှမ်းမှုပိုပြီးတော့ကျေပြန်လာနေပါတယ်။မိုးများရေရှမ်းမှုတွေကြောင့်အိမ်တွေလမ်းတွေပျက်စီးခဲ့ပြီးအသုံးဆောင်တွေရေရဲမျောပါခဲ့ပါတယ်။ပျက်စီးမှုဟာဆိုးဝါးကြီးမားကျေပြန်ပြီးရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဦးစားပေးဆောင်ရွက်နေကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ထိုင်းနိုင်ငံကို၃ရက်ကြာတရားဝင်တောရောက်လျက်ပတ်ခဲ့တဲ့နိုင်ငံတော်၏အကြံအတံမြင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာမနေ့စနေနေ့ညကရန်ကုန်မြို့ကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်။ခီးစဉ်အတွင်းထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချန်အပါအဝင်နိုင်ငံသားဝင်ကြီးနဲ့တခြားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာမှာအဓိကအကြဆုံးကိစ္စကတော့ထိုင်းနိုင်ငံမှာရောက်နေကြတဲ့တားနဲ့ချီတဲ့မြန်မာနိုင်ငံသားတွေဥပဒေနဲ့အညီအကာအကွယ်ရနိုင်ရေးကိစ္စတွေပဲဖြစ်ပါတယ်။တောက်ကြနေကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒီကိစ္စအပေါ်ထိုင်းဝန်ကြီးချုပ်ကကတိပေးပြောဆိုတာတွေရှိခဲ့သလိုထိုင်းနိုင်ငံအတွင်းဒုက္ခသည်စခန်းတွေကမြန်မာနိုင်ငံသားတွေနေရပြန်နေရေးကိစ္စအတွက်လည်းပြောဆိုတာတွေရှိခဲ့ပါတယ်။ဒေါက်ဆာစုကြည်ဟာထိုင်းနိုင်ငံကနေပြန်လည်မထွက်ခွာခင်ထိုင်းဆန်ပြကျေးရွာတစ်ခုကိုတွားရောက်လေ့လာခဲ့ပါတယ်။အဲဒီကိုအသွားလမ်းမှာသူ့ကိုဆောင်းဆိုင်ချိုးဆွနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့တဲ့အတွက်ဒေါက်ဆာစုကြည်ကအရင်တန်းကိုရက်ခိုင်းပြီးကဘောကဆင်းပြီးတော့မိနစ်အနည်းငယ်အကြာနှုတ်ဆက်စကားပြောကြခဲ့ပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာရွှေပြောင်းအလို့သမားတွေအရေးလှုပ်ဆောင်ပေးနေကြတဲ့အဖွဲ့အစည်းအသီးသီးကတာဝန်ရှိသူတွေနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံမှာတွေ့ဆုံပြီးအလို့သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုနားထောင်ခဲ့သလိုတန်ရုံအနေနဲ့မြန်မာနိုင်ငံသားတွေအရေးကိစ္စကိုကူညီဆောင်ရွက်ပေးဖို့တောင်းဆန်းစုကြည်ကပြောကြခဲ့ပါတယ်။အဲဒီနောက်မှာထိုင်းနိုင်ငံတက္ကသိုလ်အသီးသီးမှာစတင်နေကြတဲ့ဆရာဆရာမတွေပညာသင်ယူနေကြတဲ့ကျောင်းသူကျောင်းသားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမြန်မာနိုင်ငံပညာရေးအတွက်အကြံပေးကြဖို့အတွက်လည်းတောင်းဆန်းစုကြည်ကပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံကကြောရောက်နောက်ခံပေးထားတဲ့ဆောက်လုပ်ရေးယင်းနှိမ့်ညွှန်မှုဆိုင်ရာအာရှဘန် AIIB ရဲ့ဘုတ်အဖွဲ့ကစီမံကိန်း၄ခုမှာယင်းနှိမ့်ညွှန်ဖို့အမေရိကန်ဒေါ်လာ900ကျပ်ကိုတောက်ကြနေကအတည်ပြုပေးလိုက်ပါတယ်။အဲဒီစီမံကိန်း၄ခုထဲက3ခုကိုကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်ဗြိတိန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီပြန်လည်တည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဥရောပဘဏ်တို့နဲ့ပူးတွဲမှတည်ပြီးခဲ့တာပါ။အရင်ကြေညာထားတဲ့စီမံကိန်းတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလျှက်စစ်တပ်အားလိုင်းတွေအတွက်အင်ဒိုနီးရှားနိုင်ငံကဆင်းရဲသားရပ်ကွက်တွေကိုအသစ်ပြန်လည်တိစောက်ပေးဖို့ပါကစ္စတန်နဲ့တာဂျီကစ္စတန်နိုင်ငံတွေမှာအဝေးပြေးလမ်းမတွေဖောက်ပေးဖို့တွေပဲဖြစ်ပါတယ်။ AIIB ဘန်တီထောင်ရေးကိုတရုတ်သမ္မတရှီဂျင်ပင်ကလွန်ခဲ့တဲ့နှစ်နှစ်ကအဆိုပြုထားခဲ့ပြီး January လတည်းကစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာပါ။မတီးတဲ့နိုင်ငံပေါင်း58နိုင်ငံရှိပြီးယင်းနှိမ့်ညွှန်မှုအမေရိကန်ဒေါ်လာဘီလီယံ100ရှိပါတယ်။ IBB AIIB ဘန်ရဲ့ဒီနှစ်ယင်းနှိမ့်မှုငွေပမာဏကတော့အမေရိကန်ဒေါ်လာ 1.2 ဘီလီယံဖြစ်ပါတယ်။ AIIB ဘန်ရဲ့ပထမနှစ်ပတ်လည်အစည်းအဝေးကိုတရုတ်နိုင်ငံဘေကျင်းမှာစနေနေ့ကကျင်းပခဲ့ပါတယ်ရှင်
။စီးရီးယားနိုင်ငံအရှေ့ပိုင်းမှာရုရှားနဲ့စီးရီးယားအစိုးရတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ45ဦးသေဆုံးသွားတယ်လို့ ဗြိတိန်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်တက်ခိုင်မှုဟာအီရန်နဲ့နေစပ်အနီး IS အစ္စလာမစ်စစ်တေးကြွားတွေအများစုထိန်းချုပ်ထားတဲ့ DLL Zukian အတွင်းကကိုရီးယားမြို့မှာဖြစ်သွားခဲ့တာလို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ဒီတော့တွင်အမေရိကန်ကလေကြောင်းကနေကူညီတက်ခိုက်ပေးနေတဲ့ SDF Syria Democratic တပ်ပေါင်းစုကလူမျိုးစုတွေနဲ့အာရပ်တပ်ဖွဲ့တွေဟာ IS တပ်ဖွဲ့တွေခြေကုပ်ယူထားတဲ့မန်ဘီချ်မြို့မှာ IS တပ်ဖွဲ့တွေနဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်မြို့အပြင်ကဂျုံနေတူလောင်ထားတဲ့ဂူရောင်တွေကိုသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်း SDF တပ်ဖွဲ့ဟာမြို့တွင်းကိုတောင်ပိုင်းအစွန်ကနေထိုးပေါက်တိုက်ခိုက်လာနေကြတာဖြစ်ပါတယ်မန်ဘီချ်မြို့ဟာ IS တပ်ဖွဲ့တွေထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံမြောက်ပိုင်းဒေသကိုထောက်ပံ့ရေးပစ္စည်းတွေပို့ပေးဖို့ IS တပ်ဖွဲ့ကအဓိကအသုံးပြုနေတဲ့ခီးတထောက်ရနာရနေရာဖြစ်ပါတယ်ဒီမြို့ကိုလက်လွတ်ဆုံးရှုံးလိုက်ရရင် IS အကြမ်းဖက်အဖွဲ့အတွက်အကြီးအကျယ်အထိနာစေမယ်လို့လည်းဒေသခံတွေကပြောကြပါတယ
်အမေရိကန်စစ်မှုထမ်းတွေထဲမှာလိန်ပြောင်းထားသူတွေဘယ်ပုံစံနဲ့ထင်သာမြင်သာစစ်မှုထမ်းနိုင်မလဲဆိုတဲ့တစ်နှစ်ကြာဌာနရင်းအငင်းပွားနေမှုကိုအဆုံးသတ်ပြီးလိန်ပြောင်းခွင့်ပိတ်ပင်တဲ့ဥပဒေကိုပြန်ရုပ်သိမ်းပေးဖို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစီစဉ်နေပါတယ်ဒီဆုံးဖြတ်ချက်ကိုဇူလိုင်လ1ရက်နေ့မှာကြေညာလိမ့်မယ်လို့မျှော်လင့်ထားကြောင်းအမည်မဖော်လိုတဲ့အကြီးတန်းပင်တဂွန်အရာရှိတဦးကိုကိုကာပီ USA Today သတင်းမှာတောက်ကြနေကဖော်ပြခဲ့ပါတယ်ပင်တဂွန်ရဲ့ပြန်ကြားရေးအရာရှိတဦးကလည်း VOA ကိုအီးမေးလ်ကနေပြီးတော့ကာကွယ်ရေးဝန်ကြီးဌာနကစစ်မှုရန်တွေလိန်ပြောင်းလဲမှုဆိုင်ရာမူဝါဒနဲ့ပတ်သက်လို့လာမဲ့သတင်းပတ်တွေမှာအပြီးသတ်ဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပေမဲ့ဘယ်နေ့မှကြေညာမယ်ဆိုတဲ့ရက်စွဲအတိအကျကိုတော့ပြောမထားပါဘူး။လက်ရှိမှာစစ်မှုရန်တွေဟာလိန်ပြောင်းထားတယ်ဆိုရင်စစ်မှုရန်ဖြစ်ကနှုတ်ထွက်ပေးရမှာဖြစ်ပါတယ်။ဥပဒေအပြောင်းလဲကိုအတည်ပြုပေးရမယ်ကာကွယ်ရေးဝန်ကြီးအက်စကတာကလိန်ပြောင်းထားတဲ့စစ်မှုရန်တွေနဲ့ပတ်သက်လို့လက်ရှိစီးမင်းတွေဟာခင့်မမီတော့ကြောင်းနဲ့ဒီကိစ္စကြောင့်အဓိကလုပ်ငန်းတာဝန်တွေပေါ်မှာတတ်မှုကြီးတွေအာရုံမစိုက်နိုင်ပဲဖြစ်နေရကြောင်းမနှစ်တုန်းကပြောကြားခဲ့တာပါ။ဌာနတိုင်းမှာတတ်သားတစ်ပြန်စုဖို့ဝစ်စုံနဲ့အိမ်စတဲ့အပြောင်းလဲတွေပြည့်ပြည့်စုံအောင်ဆောင်ရွက်ဖို့အတွက်အချိန်တစ်နှစ်စီပေးရပါလိမ့်မယ်ရှင
်။တနင်္ဂနွေနေ့နနခင်သတင်းစီစဉ်ကိုကိုဇော်ဝင်းလိုင်နဲ့မက်ခွာညူတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ထိုင်းနိုင်ငံခီးစဉ်တွင်ဒေါ်အောင်ဆန်းစုကြည်ဘာတွေပြောကြားခဲ့သလဲဆိုတာကြည့်ကြရအောင်ပါ။ထိုင်းနိုင်ငံအကျဉ်းတောင်တွေကမြန်မာအကျဉ်းသားအားလုံးကိုသူတို့အစိုးရအနေနဲ့ကူညီစောင့်ရှောက်မှာဖြစ်တယ်လို့ရွှေပြောင်းအလုပ်သမားအရေးအဖွဲ့တွေနဲ့မနေ့ကဘန်ကောက်မှာရှိတဲ့မြန်မာတန်ယုံမှတွေ့ဆုံစဉ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ထိုင်းမှာလူသိများသလိုမြန်မာပြည်သားအများစုစိတ်ဝင်တစားစောင့်ကြည့်နေတဲ့ခိုတောင်လူတက်မှုမှာမြန်မာရွှေပြောင်းအလုပ်သမားလူငယ်နှစ်ဦးကိုထိုင်းတရားရုံးကတေဒံချမှတ်ခဲ့တာနဲ့ပတ်သက်လို့ရွှေပြောင်းအလုပ်သမားအရေးကွန်ရက်အဖွဲ့ဥက္ကဋ္ဌဦးစိန်ထေကတင်ပြရမှာဒေါအောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
ပြည်မှုညှို့လို့တဲ့လူတွေတော်တော်များများကောက်ကြရကိုယ့်ရဲ့နိုင်ငံနိုင်ငံသားတွေထောင်ထဲမှာရောက်နေလို့ဆိုလို့ရှိလို့ရှိရင်အထောက်အကူပေးတာနဲ့ကုညီရအပစာမေကောက်ကြရဒီကတော့ရာဇဝတ်မှုညှို့လို့ထောင်ထဲရောက်နေတဲ့ပုဂ္ဂိုလ်တွေကမှကိုယ့်နိုင်ငံလူနိုင်ငံသားဆိုလို့ရှိရင်ဒီကတော့စောင့်ရှောက်အောင်ပဲကြိုးစားအောင်ပဲမှတ်မှားပါတွေ့ရတယ်ဆိုတော့ဒါက
ဒေါအောင်ဆန်းစုကြည်ကိုကိုယ်တိုင်တင်ပြခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့လည်းဦးစိန်ထေက VOA ကိုအခုလိုပြောပါတယ်
ကျွန်တော်အနေနဲ့ကဒီလိတ်ကျွန်လူတက်မှုနဲ့ပြည်ပကြခံရတဲ့ကလေးမြောက်ကိုပြီးခဲ့တဲ့22ရက်နေ့ကထောင်ဝင်စွာတွေ့ထားရတယ်။ပြီးတော့သူ့ရဲ့အမှားစကားကိုကျွန်တော်ကဒေါ်အောင်ဆန်းစုကြည်ကိုပြောဖြစ်ပါတယ်။သူတို့အမှားစကားတော့သူတို့ကဟိုဒီပြစ်မှုတွေမကျူးလွန်ပါဘူးပေါ့နော်။လွတ်မြောက်ဖို့မျှော်လင့်ပါတယ်ဆိုတဲ့အကြောင်းရယ်။နောက်ပြီးတော့ဒီထောင်ထဲမှာရှိနေတဲ့မြန်မာနိုင်ငံသားအကျဉ်းသားတွေပေါ့လေ။အဲ့ဒီမှာမှတချို့ကတော့တကယ်ပြစ်မှုကျူးလွန်လို့ဟိုကြခံရတာပါတော့တချို့ကလည်းပြမှုမကျူးလို့မဲ့ကြခံရတာပါတယ်လို့သူတို့ကတော့ပြောတာပေါ့နော်အဲ့ဒီလူတွေကိုလည်းကြည့်ရှုဆောက်ရှောက်ပြီးပို့ပေါ့အဲ့ဒါလေးဟိုမှတ်စရာပါပြီပါဆိုပြီးတော့ဒေါ်ဆန်းစုကြည်ကိုပြောခိုင်းတာပေါ့နော်ကျွန်တော်လည်းအဲ့တိုင်းပဲပြောခဲ့ပါလေ
အခုလို့ဒေါ်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်ကြောင့်မြမရွှေပြောင်းအလုပ်သမားတွေရဲ့အခြေအနေပိုပြီးတိုးတက်လာမှာဖြစ်တယ်လို့ယုံကြည်ကြောင်းလဲဦးစိန်ထေကပြောပါတယ
်ကျွန်တော်တို့ကတော့အကောင့်ဘက်တွေကြီးတဲ့မြင်ပါတယ်ဘာလို့လဲဆိုတော့ဒေါ်ဆန်းစုကြည်ဆိုတာကျွန်တော်တို့ဒီဖြစ်စေခြင်းနဲ့အကြောင်းအရာတွေဆိုလို့ရှိရင်သူကဒီစီဝေးထဲမှာကိုပဲမြန်မြန်ဆန်ဆန်နဲ့ဆုံးဖြတ်ပြီးတော့မှတာဝန်တွေ့အပ်တာတွေရှိတော့ဥပမာဆိုရင်ဒါပံအမတ်ကြီးလုတ်ပေးပါအလို့သမားဝန်ကြီးလုတ်ပေးပါအစရှိဖြစ်ဒါအခါတည်းသူကတွေ့အပ်တာမျိုးတွေရှိတယ်လို့တချို့ကလည်းအကောင့်ထဲပေါ်ဖို့တွေ့ဒီတိုင်းဆိုရနဲ့နှိမ့်နိုင်ပြောဆိုခဲ့တာလည်းရှိတာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ဒီညမကြခင်ကာလမှာပေါ့ဒီထိုင်းနိုင်ငံရောက်ရှေ့ပြောင်းလုပ်သမားတွေရဲ့အခြေအနေကတော့အနည်းနဲ့များပေါ့နော်တိုးတက်ကောင်းမွန်လာမယ်ဆိုတာကျွန်တော်တို့ကမျှော်လင့်ပါတယ်ခ
င်ဗျဒီအတော့အတွက်မှာပဲဂျွန်လ23ရက်နေ့ကမဟာချိုင်းဒေသငါးပစုံလုပ်ငန်းခွင်မှာလုတ်ကင်နေတဲ့မြမအလုပ်သမားတွေကိုဒေါ်ဆန်းစုကြည်တွားရောက်တွေ့ဆုံရမှာ ထိုင်းအာဏာပိုင်တွေကကန့်သက်တားမြစ်မှုတွေလုပ်ခဲ့တာကိုသူ့အနေနဲ့စိတ်ပြတ်မိကြောင်းဒေါ်ဆန်းစုကြည်ကထုတ်ဖော်ပြောဆိုပြီးတဲ့နောက်ဂျွန်လ24ရက်နေ့ရက်စွဲနဲ့ထိုင်းဝန်ကြီးချုပ်ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ရဲအရာရှိပေါင်း23ဦးကိုရာထူးကနေခိတ္တဖယ်ရှားပြီးစစ်ဆေးမဲ့စည်ရင်းမှာမဟာချိုင်းကအာဏာပိုင်တချို့ရဲ့အမည်တွေပါဝင်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဥစိန်ထေးကအခုလို VOE ကိုပြောပြပါတယ်
။သူကအပူရန်အရာထမ်းတွေပေါ်မှာအသည့်လိုက်ဆောင်မှုနဲ့ပတ်သက်ပြီးတော့အရေးယူတဲ့ပုံမှန်ကိုအသုံးပြုပြီးတော့ဗောလေစုစုပေါင်း23ဦးပေါ့နော်။ရာထူးကနေခိတ္တရက်ဆိုင်ထားပြီးတော့ပတ်ဆိုင်ရာဝင်းဌာနမှာရင်ပုတ်ပြီးတော့မှစုံစမ်းစစ်ဆေးရေးကော်မတီဖွဲ့ပြီးစစ်ဆေးခံရတယ်ဆိုပြီးတော့မိုက်ထုတ်ပြန်ပါတယ်။အဲ့ဒီထဲမှာဆိုလို့ရှိရင်ကျွန်တော်ဒီစမူဆာခွန်ခရိုင်မဟာချိုင်ပေါ့နော်မဟာချိုင်ခရိုင်မှုလို့ဒီစမူဆာခွန်ခရိုင်ရဲ့အလုပ်မှာပူးစည်းမှုလို့အဲ့လိုမျိုးတွေပါပါတယ်။နောက်တချို့ရဲမှုတွေလည်းပါပါတယ်။23ဦးလုံးကတော့ဒီမဟာချိုင်နဲ့ပတ်သက်တာမဟုတ်ဘူး။တချို့ရဲရရှိတဲ့တော်များများကတော့ကျွန်တော်တို့တန်ခေါ်မှာရှိတဲ့ဒီချုပ်ကန်ဝန်ထမ်းတဲ့ကိစ္စနဲ့လူကုန်ကူးမှုနဲ့လည်းပတ်သက်တာလည်းပါပါတယ်ခင်ဗျာ။
၃ရက်ကြာခီးစဉ်အတွင်းထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံရမှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးတဲ့အလို့သမားရေးဆိုင်ရာသဘောတူညီချက်စာချုပ်တွေအပြင်လုံခြုံစိတ်ချရတဲ့အခြေအနေရောက်မှမြန်မာဒုက္ခသည်တွေနေရက်ပြန်ပို့ရေးနှစ်နိုင်ငံသဘောတူညီချက်တွေရရှိခဲ့ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။စစ်အစိုးရအဆက်ဆက်မှကြီးထွားရှင်သန်လာနေတဲ့မူရစ်ဆေးပြဿနာဟာအရသာအစိုးရသည့်ဖြေရှင်းရမယ့်ကိစ္စတစ်ခုဖြစ်လာကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
တိုင်းနယ်ပြည်နယ်ခုနှစ်ခုမှာဖမ်းဆီးရမိတဲ့မူရစ်ဆေးပမာဏဟာမနစ်ကတဲ့30ပိုများတယ်လို့ဇွန်လ14ရက်နေ့မှာရန်ကုန်တိုင်းရဲတပ်ဖွဲ့မှူးကကြေညာပါတယ်။မဆုံနိုင်တဲ့မူရစ်ဆေးတန်တရာကိုဒီသတင်းကမိပေါင်းထိုးပြပြီးမှမထူးဆန်းတဲ့သတင်းလို့ဖြစ်နေပါတယ်။1986မှာမူရစ်ဆေးဝါးနဲ့စိတ်ပြောင်းလဲစေသောဆေးဝါးများအန္တရာယ်တားဆီးကာကွယ်ရေးဗဟိုအဖွဲ့ကတည်ထောင်တာမှုမူရစ်ဆေးတိုက်ဖျက်နေတာအနည်း40ရှိပြီလို့ပြောနိုင်ပါတယ်။1988မှာစစ်အစိုးရတက်လာပြီး1999မှာ15နှစ်အတွင်းမူရစ်ဆေးပြဿနာနှီးကုန်းချုပ်ရေးစီမံကိန်းကိုစတင်ပါတယ်။ဒါပေမဲ့15နှစ်သာကြာလာတဲ့မူရစ်ဆေးပြဿနာကိုမဖြေရှင်းနိုင်တဲ့အတွက်2014မှာနောက်ထပ်5နှစ်စီမံကိန်းတိုးချက်ပါတယ်။မူရစ်ဆေးပြဿနာရဲ့အခြေခံစစ်မြေဖြစ်တဲ့စည်ရဲမှုကြာစည်ရေးနဲ့အစားထိုးဖွံ့ဖြိုးရေးကိုအကောင့်တွေဖော်ရမှာနိုင်ငံခြားအကူအညီအများကြီးလိုနေတယ်လို့2013တုန်းမြန်မာနိုင်ငံမူရစ်ဆေးဝါးထိန်းချုပ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ကုလသမဂ္ဂမူရစ်ဆေးမှုခင်းနိုင်ငံအဖွဲ့နဲ့ပူးတွဲပြီး Baseside Area စည်ရင်းကောက်တဲ့အခါမှာ Baseside ပြုံးမှုရောဘိန်းထုတ်လုပ်မှုပါ2002ကစပြီးတိုးပွားလာကြောင်းသိရှိရပါတယ်
။မူရစ်ဆေးတိုက်ဖြည့်ရေးမှာပြည်သူလူထုပါဝင်နိုင်အောင်မြန်မာနိုင်ငံမူရစ်ဆေးဝါးစန့်ကျင်ရေးအသင်းတွေကိုလွန်ခဲ့တဲ့2နှစ်ဆယ်ကျော်ကဖွဲ့စည်းခဲ့တယ်လို့2013မူရစ်ဆေးဝါးထိန်းချုပ်ရေးအစဉ်ခန်းစာမှာဖော်ပြပါတယ်။ပြည်내အစ်စ်မှာ9သင်း၊ခရိုင်အစ်စ်မှာ23သင်း၊မြို့နယ်အစ်စ်မှာ135သင်းနဲ့ရာသပ်ပံအသင်းသား2000ကျော်ရှိတယ်လို့ဆိုပါတယ်။မူရစ်ဆေးဆန့်ကျင်ရေးပညာပေးဟောပြောပွဲ၊အလုံယုံဆွေးနွေးပွဲ၊အစီအဝေးအခမ်းအနားနဲ့သင်တန်းတွေကိုအဓိကထားပြီးဆောင်ရွက်နေပုံရပါတယ်။2012ကစပြီးတန်လျက်ရတ္တတုဒ္ဒသတင်းချာနယ်ကိုလည်းအသင်းကထုတ်ဝေပါတယ်။အစိုးရနဲ့အသင်းအဖွဲ့တွေဟာကုလသမဂ္ဂနဲ့ရောအိန္ဒိယနိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်ပေမဲ့မူရစ်ဆေးပြဿနာဟာရှိနေဆဲဖြစ်ပါတယ်
။ပတ်ကြာစံကောကချင်မူရစ်ဆေးတက်ဖြက်ရေးအဖွဲ့ကို2014အစောပိုင်းမှာတည်ထောင်ဖွဲ့စည်းတာဟာအစိုးရရဲ့မူရစ်ဆေးလမ်းစဉ်ချွတ်ချုံကြပုံကိုပြတာဖြစ်တယ်လို့သုံးသပ်သူတွေရှိပါတယ်။ကချင်ပြည်နယ်မှာမူရစ်ဆေးသုံးဆွဲသူများလာတဲ့ပြဿနာကိုဖြေရှင်းဖို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကချင်ဘက်ပတစ်ကွန်ဗင်းရှင် KBC ကပတ်ကြာစံအဖွဲ့ကို2014ဖေဖော်ဝါရီလမှာတည်ထောင်ပါတယ်။တင်းအောင်ဆရာ2000ကျော်နဲ့အသင်းဝင်4သိန်းကျော်ရှိတဲ့အဖွဲ့အစည်းဖြစ်ပြီးဘင်းကင်းတွေကိုဖြည့်ဆည်းတဲ့လူထုလှုပ်ရှားမှုဖြစ်ပါတယ်။မနစ်ကတင်ဧက9000ကျော်ဖြည့်ဆည်းနိုင်ခဲ့တဲ့အကြောင်းသိရပါတယ်။အစိုးရလုပ်တာကိုစောင့်နေရင်ပြဿနာပိုဆိုးလာနိုင်တာကြောင့် အခုလိုလူလူအင်အားသုံးရတာဖြစ်ပါတယ်တဲ့ဒါပေမဲ့ဘင်းကင်းတွေပစ္စည်းရဲ့အတွက်စိတ်ကြောက်စီထုတ်လုပ်မှုပိုများလာနိုင်ပါတယ
်ဘေးဆိုင်တဲ့လေသမားအများစုဟာဆင်းရဲလွန်းလို့ဘဝရည်တည်ရေးအတွက်စိုက်ကြရတာမှုရာဇဝတ်မှုကျူးလွန်သူလို့သဘောမထားသင့်ဘူးလို့မြင်သူတွေလည်းရှိပါတယ်မူရစေးလုပ်ငန်းမှာဘင်းဆိုင်ပြိုးသူတွေမကပဲလူအတော်များများပါဝင်တာမှုဘင်းကင်းတွေပျက်စီးသွားတာနဲ့မူရစေးပြဿနာကွဲပြောက်သွားတာမဟုတ်ဘူးလို့ဆိုပါတယ်ကချင်နဲ့ရှမ်းပြည်နယ်ကဘင်းကင်းတွေဟာအစိုးရတပ်ရဲ့မဟာမိတ်ပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာရှိတာမှုဘင်းကင်းဖျက်ဆီးမှုဟာအန်ဒရယ်ရှိပါတယ်လွန်ခဲ့တဲ့ဖေဖော်ဝါရီလကပတ်ဂျာဆန်အဖွဲ့ကိုတိုက်ခိုက်သူတွေဟာပြည်သူ့စစ်နဲ့ NDAK ကချင်နယ်ကြားဆောင်တပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ် NDAK နယ်ကြားဆောင်တပ်ထိန်းချုပ်တဲ့နယ်စပ်ဒေသမှာတရုတ်လုပ်ငန်းရှင်ကမြေငှားပြီးဘိန်းဆိုင်တာဖြစ်ကြောင်းသိရပါတယ
်တရုတ်အစိုးရဖိအားပေးမှုကြောင့်ကိုကနဲ့ဝတ်ဒေသမှာဘိန်းမဆိုင်တာနှစ်အတော်ကြာပြီဖြစ်ပေမဲ့ဘိန်းအထွက်တိုးနေပါတယ်အကြောင်းကတော့အစိုးရတပ်နဲ့ပြည်သူ့စစ်ချုပ်ကံရဒေသမှာဘိန်းဆိုင်ပြိုးမှုတိုးပွားလာလို့ဖြစ်ပါတယ်ရှမ်းပြည်နယ်မှာတင်ပြည်သူ့စစ်ပေါင်း100ကျော်ရှိပြီးအပြိုင်အဆိုင်ရန်မွန်ဂွေရှာကြကြောင်းသိရပါတယ်ဒါပေမဲ့ရှမ်းပြည်နယ်ကမွေးရစေလုပ်ငန်းကိုငွေရင်းထောက်ပံ့ပြီးကျိုးကင်နေသူဟာတိုင်းရင်းသားလက်နက်ကိုင်မဟုတ်ဘဲပြပကတရုတ်တွေသာဖြစ်တယ်လို့ Transnational Institute ကဆိုပါတယ်ပြပအခြေစိုက်တရုတ်တွေကငွေကြေးထောက်ပံ့ပြီးပြည်တွင်းလက်နက်ကိုင်ကမွေးရစေးထုတ်လုပ်နိုင်မဲ့နေရာဒေသကိုဖန်တီးပေးတဲ့အတွက်မွေးရစေးလုပ်ငန်းတက်ဆိုးရှင်းနေတာဖြစ်ပါတယ်မွေးရစေးလုပ်ငန်းကအများအဆုံးများတဲ့အတွက်စစ်ဘုံနဲ့အရက်ဖက်အရာရှိတွေငွေရှာတဲ့လုပ်ငန်းဖြစ်လာပါတယ်ဒေသကနိုင်ငံရေးသမားအစိုးရအမှုတန်းစစ်ဘူပြည်သူစစ်တိုင်းရင်းသားလက်နက်ကိုင်ပြည်ပအခြေစိုက်တရုတ်စီးပွားရေးသမားစတဲ့လူတန်းစားတွေအားလုံးမွေးရစေးလုပ်ငန်းမှာပါဝင်ပတ်သက်ပြီးအပေးအယူလုပ်နေကြတာမျိုးတဦးဒီတစ်ဖွဲ့ဒီကိုအပြစ်ပုံချပြီးတဲခန်းရှာတာမျိုးဟာသဘောမကျဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ခဏတွေကိုအင်တာနက် website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ဖတ်ရှုနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့ American 3 English စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
စီပွားရေးလုပ်ငန်းရမှာအသုံးပြုတဲ့ idiom တချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
to bankroll someone
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b a n k r o l l bankroll က noun နာမ်အဖြစ်အသုံးပြုမယ်ဆိုရင်ငွေဆက်ကူအလိပ်ကူဆိုလိုတာဖြစ်ပါတယ်ဒီနေရာမှာto bankroll to bankroll ကverb ကရိယာအနေနဲ့အသုံးပြုထားတာဖြစ်ပြီးငွေအလိပ်ကိုထုတ်ပေးတာလို့အဓိပ္ပာယ်ရပါတယ် someone someone ကတူတူယောက်ဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတူတူယောက်ကိုငွေဆက်ကူအလိပ်လိုက်ထုတ်ပေးတာပေါ့ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါလူတူစီးပွားရေးလုပ်ဖို့လုပ်ငန်းတစ်ခုခုလုပ်ဖို့ကိုငွေစိုက်ပြီးရင်းပြတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The millionaire bankrolled his son to produce his first movie
အဲ့ဒီတန်းကျွယ်တထည်ကြီးကသူသားပထမဦးဆုံးရုပ်ရှင်ရရမှာငွေစိုက်ထုတ်ပေးတယ်လေလို့ထိပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The millionaire bankrolled his son to produce his first movie.
Kududia jimbya pi ma ga ro.
More bang for the buck.
Phit par de. Sa lung paung ga M O R E mo ga tha ya da. B A N G bang ga che long ne atan tan ko yi nyun ne wo ha ya phit pi do. F O R for ga twe T H E the BUCK buck ကဒီနေရာမှာငွေပတ်စံကိုဗန်စကားဖြစ်ရည်ညွှန်းအသုံးပြုထားတာဖြစ်ပါတယ်။စကပိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပေးထားတဲ့ငွေဒါမှမဟုတ်ပတ်စံတဲ့ bang ဆိုတဲ့အတန်းပိုကြဲကြဲမြည်တာပေါ့။ဒီနေရာမှာ bang bang ဆိုပြီးတနပ်ပြတန်း ပြောက်အိုးဖောက်တန်တွေကိုစာရီမှာရည်ညွှန်းအသုံးပြုတာတော်ရရှိများကြားဝူးကြမှာပါ။တရင်ကျုပ်ပွဲတော်တွေမှာဆိုရင်လူငယ်တွေပြောက်အိုးကိုဝယ်ဖောက်ကြတာကိုဥပမာပေးရှင်းပြရရင်တော့ပက်ဆံပေးဝယ်ပြီးဖောက်တဲ့ပြောက်အိုးဟာပေးတဲ့ငွေထက်ပိုတန်ပြီးတော့အတန်ကျဲကျဲထွက်တာမျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ဆိုလိုတာကတော့ပေးတဲ့ငွေနဲ့တန်ရတန်ကျဲတဲ့ပိုရတဲ့သဘောပေါ့။သူတို့ပြောရမယ်ဆိုရင်တော့တန်တာပေါ့ရှင်။ဒီသုံးနေပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John got more bang for his buck when he bought his car from a friend. The car was in excellent condition and a lot cheaper too.
John ကသူ့မိတ်ဆွေစီကကားဝယ်လိုက်တာအရန်ကိုတန်တာပဲဗျာ။ကားအခြေအနေကလည်းသိပ်ကောင်းတဲ့အပြင်ဈေးကလည်းအတော့ကိုတက်တာတာလို့ဒီပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John got more bang for his buck when he bought his car from a friend. The car was in excellent condition and a lot cheaper too.
ခုနောက်ဆုံးတင်ပြပေးမှာကတော့
A calculated risk
ဖြစ်ပါလေစာလုံးပေါင်းက A ကတခု C A L C U L A TED calculated ka twet chit da RISK risk ka andie tamam ho aye sun mu lo debe ya ro sakbait khun ye thai yai debe ka twet chit pi do yu de andie tamam ho aye sun mu bo idiom su de tu bai debe ka le shin ne lo su ya ma ba si wai lo kan ya ma yin ni myu nan ya ma a shou mya shi nai me andie ko ti ti cha cha sin sa twet chit pi အရေးဆုံးလို့တာကိုဆိုလိုပါတယ်အရှုံးပေါ်တဲ့အလားအလာကိုတိတိကျကျစဉ်းစားတွေ့ချက်ပြီးစွန့်လို့ရမှာကံကောင်းလို့အောင်မြင်နိုင်မဲ့အလားအလာရှိတဲ့အရေးဆုံးမှုမျိုးကိုကြီးညွတ်တာလည်းဖြစ်ပါတယ်ကျမတို့မြန်မာမှာတေမြေကြီးရှင်ရွှေတီဆိုတဲ့ဆိုရလို့ပေါ့ရှင် calculated risk နဲ့ပတ်သက်ပြီးတော့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John took a calculated riskWhen he hired the manager. He's lucky as his company is now very successful.
Eddie manager go nga ya ma John ga ti ti cha cha sin sa bi a ye sun nga lai da. Tu kan kaung ne li tu company ga aku taik go aung mi ni da lo jai be ya ba de. U ma go naw ta khaw na sin chi cha ya aw.
John took a calculated risk when he hired the manager. He's lucky.As his company is now very successful.
တော်ရရှိမြောက်ဒီတရင်ပတ်စီးပွားရေးအသုံးလုံးလူနဲ့ပတ်သက်ပြီးတင်ပြပေးခဲ့တဲ့ idiom အသုံးတွေကတော့
to bankroll someone, more bang for the buck, a calculated risk.
တို့ဖြစ်ကြပါလေ။နောက်တရင်ပတ်ခလူချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်ခဲ့တာပါရှင်။နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနှာထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်မကြာခင်မှာတော့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်မှာမို့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်ကြပါရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်အထိဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်သူတို့နိုင်ငံဥရောပသမဂ္ဂကအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့မဲပေးခဲ့တဲ့ဗြိတိန်ပြည်သူတွေဟာသူတို့အနိုင်ရရှိခဲ့ကြတဲ့အတွက်အံ့အားသင့်နေကြပါတယ်အခုလိုဗြိတိန်နိုင်ငံဟာတကောတော်ရှေ့ဆက်ရတော့မဲ့ခီးအစအခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Louis Ramirezလန်ဒန်ကနေတင်ပြပို့ထားတာကိုအခြေခံပြီးတော့ဥကျော်စန္တာကသုံးသက်တင်ပြမှာပါရှင်
။ဥရောပသမဂ္ဂကခွဲထွက်ဖို့ဆုံးဖြတ်ချက်ချခဲ့ပြီးနောက်တနေ့စနေမနက်နိုးလာတော့အရက်နာကြသလိုခံစားနေရတယ်လို့ဗြိတိန်နိုင်ငံသားတချို့ကနှိုင်းယှဉ်ပြောဆိုနေကြပါတယ်။ဒီဆုံးဖြတ်ချက်ဟာအမှန်တကယ်ပဲဗန္ဒာယီနိုင်ငံရေးငရင်းတစ်ခုရိုက်ခတ်ခဲ့သလိုပဲလို့သုံးသက်သူတချို့ကဆိုနေကြတာပါ။တကယ်တော့ပြည်သူပြည်နှင့်ဆန္ဒခိုင်ပွဲမတိုင်ခင်ကပြုလုပ်ခဲ့တဲ့လူထုတန်းတွေအရာတွဲရီကအလေးသာနေခဲ့တာဖြစ်ပြီးတောက်ကြနေ့ရလတ်မှာခွဲရီဖြစ်လာတဲ့အတွက်အားအသင့်စရာကောင်းခဲ့ရတာကတော့အမှန်ပဲဖြစ်ပါတယ်။တွဲနေဖို့အားပေးခဲ့တဲ့ဒေသတစ်ခုဖြစ်တဲ့စကော့တလန်ကလူမှုကွန်ရက်မီဒီယာတွေမှာတော့မကျေနပ်တန်တွေစိုးရင်တန်တွေပွဲလော့ရိုက်နေပါတယ်။တယောက်ကဆိုရင်ကမ္ဘာအမြေပုံပေါ်မှာဗြိတိန်ကျွန်းတစ်ခုရဲ့ပုံကိုပဲဆွဲထားပြီးတော့ကဲအခုငါတို့ပြဿနာတွေအတွက်ဘယ်သူ့ကိုအပြစ်တင်ရမလဲဆိုပြီး Twitter မှာတင်ထားတာတွေ့ရပါတယ်။အချို့ကလည်းခွဲရီကိုမဲပေးခဲ့တာနောင်ရရတယ်ဆိုတဲ့သဘောနဲ့ regressive လို့ရေးသားထားရတာတွေ့ရပါတယ်။ခွဲထွက်ခြင်းခဲ့ရတဲ့အဓိကအကြောင်းရင်းတွေကတော့လူဝင်မှုပြဿနာနဲ့အချုပ်အခြာအနာအတွက်ခံပြင်းတဲ့ကိစ္စပဲဖြစ်ပါတယ်။အခုခါနောင်ရရစရာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးလန်ဒန်မြို့မှာနေထိုင်တဲ့မြန်မာမျိုးသမီးတူဖြစ်တဲ့ဒေါ်ဝါဝါဆူကအခုလိုရှင်းပြပါရစေ
။အဓိကဆိုရင်တော့ဒီအခုလောလောဆယ်မှာအဲပေါင်သေးရကြပြီးတော့ဒီ current ဟိုစာပေါ် market အခြေအနေပေါ်မှာမူတည်ပြီးတော့ဘယ်လိုဖြစ်မယ်ဆိုတာရယ်။နောက်တစ်ခုကတော့ဒီအဓိကဒီ single market trade ဒီမှာလဲဒီ euro ကနေပြီးတော့ trading ကို negotiate လုပ်တဲ့အခါမှာလည်းလည်းကုကုမပေးဘဲနဲ့ဘယ်လိုအခက်အခဲတွေပေးမလဲဆိုတာလေအဲ့ဒါလည်းစိတ်ပူတယ်။နောက်တစ်ခုက remain ပုံတော်တွေကလည်းမကြေမနက်ဖြစ်ပြီးတော့ဒီsecond referendum ကိုတောင်းဆိုရဲနောက်ဒီ Scotland နဲ့ Northern Ireland ကလည်းခွဲထွက်ပြီးတော့တခုခုအဲ့ဒီပေါ့ vote out လုပ်တဲ့လူတွေနဲ့တိုင်းပြည်အခြေအနေတွေဖြစ်လာမယ်ဆိုပြီးတော့အဲ့ဒါတွေကိုစိတ်ပူလာပါအကြီးကြတော့
ဟုတ်ပါတယ်ခွဲထွက်ရေးဆုံးဖြတ်ချက်ချပြီးရဲ24နှစ်ရည်အတွင်းမှာပဲဈေးကွက်အခြေအနေတွေကျဆင်းသွားခဲ့ပါတယ်ဗြိတိန်နိုင်ငံသုံးပေါင်စတာလင်ဟာနှစ်ပေါင်း30အတွင်းအနိုင်ဆုံးကိုရောက်သွားခဲ့တာပါခိုင်လုံစိတ်ချရမှုလည်းပဲအနှုတ်လက္ခဏာကိုရောက်သွားခဲ့တာဖြစ်ပါတယ်ဒါအပြင်စကော့တလန်ကဆိုရင်မက်ဆန်နာရှင်တွေကတွဲရီကိုမဲ့ပေးခဲ့ကြပါရဲ့နဲ့အတင်းခွဲထွက်ရမယ်ဆိုတာလက်မခံနိုင်ဘူးဆိုပြီးစကော့တလန်ဝန်ကြီးနီကိုလာစတာဂျန်ကပြောနေပါပြီစကော့တလန်လွတ်လပ်ရေးအတွက်ဆန္ဒခံယူပွဲလုပ်ဖို့အစီအစဉ်လုပ်ရမယ်လို့လည်းသူကအခုလိုပြောပါတယ
် If Parliament judges that a second referendum is the best or only way to protect our place in Europe it must have the option to hold one within that time scale.That means we must act now.
ဒုတိယဆန္ဒခံယူပွဲတည်တာကျမတို့ရဲ့ဥရောပသမဂ္ဂဆိုင်ရာအနေအထားကိုအကာအကွယ်ပေးနိုင်တဲ့နည်းလမ်းဖြစ်တယ်လို့ပါလီမန်ကဆုံးဖြတ်မယ်ဆိုရင်ကျမတို့အချိန်အတိုင်းအတာတစ်ခုတတ်မှတ်ပြီးတော့ဒါကိုပြုလုပ်ရမှာဖြစ်ပါတယ်။ဒါကိုကျမတို့အခုဆောင်ရွက်ကြရတော့မှာပါ။ဒါကြောင့်ပါလီမန်ရဲ့ဆုံးဖြတ်ချက်အရလွတ်လပ်ရေးဆန္ဒခံယူပွဲလုပ်ဖို့လိုအပ်ချက်တွေကိုပြင်ဆင်ကြရတော့မှာဖြစ်ပါတယ်။
ဒါပြင်ဥရောပသမဂ္ဂနဲ့နယ်စပ်ချင်းထိတွေ့နေတဲ့တခုတည်းသောဒေသဖြစ်တဲ့မြောက်အိုင်လန်နယ်ကရှင်ဖိန်ခေါင်းဆောင်မာတင်မက်ဂင်းနစ်ကလည်းသူတို့နယ်ကိုဗြိတိန်ကခွဲထုတ်ပြီး EU အဖွဲ့ဝင်ဖြစ်တဲ့အိုင်ယာလန်နဲ့ပူးပေါင်းဖို့ဆန္ဒခံပွဲလုပ်မယ့်ကိစ္စကိုစပြောလာပါတယ်။ဗြိတိန်ခွဲထွက်ဖို့ဆုံးဖြတ်ခဲ့မဲ့ဆိုရင် Irish လူထုအနေနဲ့အိုင်ယာလန်နှစ်ချမ်းခွဲခြားနေမှုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ပြန်လည်ဆက်လက်ရပ်တည်နိုင်ရေးအတွက်ဒီမိုကရေစီနီးကြတဲ့ကျပြန့်တဲ့ဆန္ဒခံယူပွဲလုပ်ပိုင်ခွင့်ရှိရမှာဖြစ်တယ်လို့သူကပြောခဲ့တာပါအခုလိုဥရောပသမဂ္ဂကနှုတ်ထွက်တဲ့ကိစ္စမျိုးဟာရခင်ကတခါမှမကြုံခဲ့ဘူးတဲ့အတွက်ဘယ်လိုရှေ့ဆက်ဆောင်ရွက်ရမလဲဆိုတာလည်းပဲမေ့စရာဖြစ်နေပါတယ်အောက်တိုဘာလမှာယာတုကနှုတ်ထွက်မယ်လို့ကြေညာထားတဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့သူ့ကိုဆက်ခံတဲ့ဝန်ကြီးချုပ်ကဆက်လက်ဆောင်ရွက်သွားမယ့်ကိစ္စသာဖြစ်တယ်လို့ဆိုထားတာပါအဲသုံးသပ်သူတွေကတော့ဒီခွဲထွက်ရေးကိစ္စဟာပြီးသက်နိုင်ဖို့အတွက်အနည်းဆုံးနှစ်နှစ်လောက်အချိန်ယူရလိမ့်မယ်လို့တွေ့နေကြကြောင်းပါခင်ဗျာ
အခုဆက်လက်ပြီးတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့စနေနေ့ညဒိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံသုံးဝက်ကြာခီးစဉ်မကြသေးခင်အချိန်ပိုင်းတွင်ကပဲအဆုံးသတ်ပြီးတော့မြန်မာနိုင်ငံမှာပြန်ရောက်သွားပါပြီထိုင်းနိုင်ငံခီးစဉ်တွင်မှာဒေါက်တာဆန်းစုကြည်အများဆုံးတွေ့ခဲ့ပြောခဲ့လှုပ်ဆောင်ခဲ့တာကတော့ထိုင်းနိုင်ငံမှာရောက်နေတဲ့တန်းနဲ့ချီပြီးတော့ရှိတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတွေအရေးပဲဖြစ်ပါတယ်ရွှေပြောင်းလူသမားတွေနဲ့တွေ့ဆုံတာတွေရှိခဲ့တယ်လို့တွေ့ဆုံခွင့်မရတဲ့မဟာချန်ခီးစဉ်တွင်မှလည်းရွှေပြောင်းလူသမားတွေကိုမှာစကားပါပါတယ်တခါလမ်းမှာသွားနေနေလည်းပဲသူကလမ်းဘေးကနေပြီးတော့စောင့်ပြီးတော့နှုတ်ဆက်ကြတဲ့မြန်မာနိုင်ငံသားတွေကိုရင်တန်းရက်ပြီးတော့တော့မှဒေါက်ဆန်းစုကြည်ကလမ်းဘေးမှာဆင်းပြီးတော့တွေ့ဆုံနှုတ်ဆက်စကားတွေဆိုခဲ့ပါတယ်ရွှေပြောင်းလူသမားတွေဘက်ကလည်းပဲဒီခီးစဉ်နဲ့ပတ်သက်ပြီးတော့အများကြီးမျှော်လင့်ခဲ့ကြပါတယ်တွေ့ဖို့လည်းမျှော်လင့်ခဲ့ကြပါတယ်တွေ့ခွင့်မရတဲ့သူတွေလည်းအများပြားရှိပါတယ်ဆိုတော့ကဒေါက်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်မှတကယ်ပဲဘာတွေများအောင်မြင်လို့လှုပ်ဆောင်နိုင်ခဲ့တာတွေရှိပါတယ်။ဘာတွေများအောင်မြင်အောင်လှုပ်ဆောင်ဖို့အတွက်အစပြုခဲ့တာတွေရှိပါတယ်။ဒါတွေကျွန်တော်တို့ဆွံ့တွေ့ကြမှာပါ။ပင်တိုင်းဆွံ့နေပြီဖို့ဖိကောထားသူနှူတဲ့နှစ်ဦးစလုံးကဒီကနေ့ထိုင်းနိုင်ငံဆိုင်ရာမြန်မာနိုင်ငံမြန်မာတန်ရုံးမှာဒေါက်တာဆန်းစုကြည်ထိုင်းနိုင်ငံကနေပြန်မထွက်ခွာခင်မှာမြန်မာလူသမားတွေအရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွံ့နေခဲ့တဲ့အဖွဲ့တွေထဲမှာကိုယ်တိုင်ပါဝင်ခဲ့သူနှစ်ဦးဖြစ်ပါတယ်။တဦးကတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAD ရဲ့ Director ဦးကျော်တော်မှာသူတို့အဖွဲ့ကလူကုန်ကူးမှုတိုက်ဖျက်ရေးတခါရွှေပြောင်းလူသမားတွေရေကိုအဓိကလှူဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။နောက်တူကတော့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ကိုတည်ထောင်သူတူဖြစ်တဲ့ဦးထုချစ်ပါ။ဦးထုချစ်ကတော့ကျွန်တော်တို့ဘန်ကောက်ကနေပြီးတော့သူဒေတာကိုပြန်နေတဲ့အတွက်စူးစမ်းပြီးတော့ဆက်သွယ်နေစေဖြစ်ပါတယ်။မကြခင်လိုင်းမောရောက်လာပါလိမ့်မယ်။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်။ကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တွေရှိပါတယ်။ဆိုတော့လက်ရှိဒီလိုင်းပေါ်မှာရောက်နေတဲ့ပင်တိုင်းဆွေးနွေးပေးမဲ့သူတူဖြစ်တဲ့ဦးကျော်တော်ဒီကနေ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံချိန်မှာဘာတွေများတင်ပြခွင့်ရခဲ့တယ်ဆိုတာအရင်ဆုံးနားထောင်ကြည့်အောင်ပါ။ဦးကျော်တောင်းတို့ဒီကနေ့တွေ့ဆုံကြတဲ့အချိန်မှာဦးကျော်တောင်းကဒေါက်တာဆန်းစုကြည်ကိုအဓိကဘယ်အချက်တွေကိုများတင်ပြခဲ့ပါသလဲခင်ဗျ
။သူပြနေတဲ့အချိန်လေးတွေလူကလည်းနည်းနည်းများတော့အချိန်တော်တော်လေးရတဲ့အတွက်ကျွန်တော်တူရှင်းလေးပဲအကြောင်းအရာသုံးဖို့အဓိကထားပြီးတော့တင်ပြခဲ့တယ်။နံပါတ်1အကြောင်းအရာက2009ခုနှစ်ကထိုင်းနိုင်ငံဆိုတာတော့တက်တဲ့အကောင့်ထဲပေါ်ခဲ့တဲ့ G2G လို့ခေါ်တဲ့အစိုးရရှင်းတင်ပေါ်တဲ့ MOU ဟာဓာတ်ခံပွဲစားတွေကိုလောက်ကင်ခွင့်အပြည့်အဝပေးပြီးတော့ဒီချက်ချင်းမှုလက်ချမှုတွေနဲ့အနာဘယ်တွေနဲ့ပွဲစားတွေရဲ့ဈာထဲမှာဟိုပူပေါင်းပြီးတော့မှအလုပ်မှတင်ပေါ်ခြင်းကိုအမြတ်အစွန်များများနဲ့လောက်ကြတာမို့လို့ G2G လို့ပြောထားတာကနေ B2B လို့ခေါ်တဲ့ Business to Business အစည်းအဝေးရေးဆန်ဆန်ဖြစ်သွားတယ်။ဒါကြောင့်အလုပ်သမားတွေရဲ့ကံကြမ္မာဟာအစိုးရအမိခံပွဲစားလက်ထက်မှာရှိတာမို့လို့ငွေရေးကြေးရောလုံခြုံရေးရောအလောက်ကံအခွင့်အလမ်းတိကျမှုပါကြောက်ပြေသွားတဲ့အတွက်ထိုင်းနိုင်ငံထဲမှာကျွန်တော်တို့ဒုက္ခရောက်နေတဲ့လူတို့မတွေအများကြီးရှိပါတယ်။ဒါကြောင့်မို့လို့ G2G အစိုးရချင်းတင်ဖို့တဲ့လုပ်ငန်းရှင်ဖြစ်ဖို့တဲ့ကျွန်တော်အကြံကောင်းတစ်ခုပေးပါမယ်လို့မြန်မာနိုင်ငံကနေပြည်ပကိုထွက်ခွာပြီးတော့အလုပ်လုပ်ကြမယ့်အလုပ်သမားတွေကိုဒိတ်ရိုက်ဆက်တင်ဖို့အတွက်အစိုးရကနေပြီးတော့အာမခံပေးတဲ့ဘန်တစ်ခုကိုဆက်သွယ်ရမယ်အဲ့ဒီဘန်ကနေပြီးတော့ရက်ကြီးကအုပ်ချုပ်သူတွေနဲ့အချက်အလက်တွေယူပြီးတော့မှဒီလူ့သမားတွေကိုပို့မဲ့ပတ်ဆံကိုဘန်ကစိတ်ထုတ်ပြီးတော့မှအဲ့ဒီလူ့သမားကိုပို့မယ်ပြည်ပကိုရောက်တဲ့အခါမှာလည်းပဲအစိုးရရှိပို့တာမို့လို့တန်ရုံနဲ့ဆက်သွယ်မှုလမ်းကြောင်းကတစ်ချက်အဲ့ဒီအလုပ်သမားတွေရဲ့ဝင်ဝေးပြီးအလုပ်ရုံကတစ်ချက်ဘန်ကိုရောက်မှဖြစ်တဲ့အတွက်ငွေကြေးလေးယုံကြည်စိတ်ချရတယ်နောက်ပြီးတော့ဘန်တိုးလည်းပဲအချိန်ပြေမယ်နိုင်ငံတော်ကိုပြည်ပကဘာကအလုပ်သမားတွေတင်ပို့တဲ့ငွေကြီးအမောက်ဘလောက်ဖြစ်နေဆိုတဲ့အတိအကျကိုလည်းရမှာဖြစ်အတွက်ဒီစနစ်ကိုကျင့်သုံးရှင်းအားဖြင့်အလုပ်သမားတွေဖိနှိပ်ခံရမှုနဲ့တခြားအခွင့်အရေးရှုဖို့ခံရမှုတွေရောနေပတ်တော့နိုင်တယ်ဆိုတဲ့အချက်ကိုနံပါတ်1အနေနဲ့ကျွန်တော်ပြောခဲ့တယ်
ဟုတ်ကဲ့ဦးကျော်တော်ဦးကျော်တော်ခဏလေးဦးကျော်တော်ခဏလေးဦးကျော်တော်ခဏကျွန်တော်ဖြတ်မေးပါရစေဆိုတော့ဦးကျော်တော်တင်ပြတဲ့အချက်တွေကိုဒေါက်ဆန်းစုကြည်ကအသေးချာကယူဆိုင်နားထောင်ပြီးတော့ဘလို့တုံ့ပြန်စကားပြောပါသလဲ
ဒေါက်ဆန်းစုကြည်မှာသတိထားကြတစ်ချက်ชีตื้อราตื้อเลยจ้ะบลูลูမျိုးပဲบลูอลัวမျိုးก็หลูเว้ยเปียวๆအခုအာယုံစိုက်ပြီးတော့နားထောင်လာတတိထားမိတယ်အဲ့လိုပြောတဲ့အခါမှာဒေါ်စုကဒေါ်စုနဲ့လက်တကန်းလောက်အကွာမှာရှိနေတဲ့အလုသမောဝင်ကြီးဦးသိန်းရွှေနဲ့အဲ့ဒီဘန္ဒရေးဝင်ကြီးဒီတပတ်ကိုသူကပြောတယ်ဒီပွဲစားတွေကတော့တော်တော်မတော်မတရားလုပ်နေတာလေကျွန်မလည်းကြားနေရတယ်အဲ့ဒါကြောင့်မလို့ဝင်ကြီးနေနေတာကိုမှတ်တမ်းတင်ထားပါတော့ဆိုပြီးတော့ပြောတယ်နောက်ပြီးတော့ငွေကြေးကိစ္စနဲ့ပတ်သက်တဲ့အတွက်လည်းပဲဒီဟိုဒီဟိုဘန္ဒရေးဝန်ကြီးအနေနဲ့ဒါကိုမှတ်ထားပါဆိုပြီးတော့အားရမျိုးချက်ချင်းတုံ့ပြန်တာကိုကျွန်တော်အကုန်ကြားလိုက်ရတယ်
ဟုတ်ကဲ့ပါဦးကျော်တော်ကျွန်တော်တို့ဦးထုချစ်လေးလိုင်းမော်ရောက်ပါပြီဦးထုချစ်လည်းပဲဒီကနေ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဘဲမှာပါတယ်ဦးထုချစ်တို့ FED ကလည်းပဲတင်ပြခဲ့တာတွေရှိတယ်ဦးကျော်တော်တို့ကတော့ဦးကျော်တော်ဘက်ကကုနာတင်ပြတော့ဦးထုချစ်ကလိုင်းမော်မရောက်လို့ကြားလိုက်ရမှာမဟုတ်ဘူးဒါပေမဲ့ဦးထုချစ်တို့တခါနဲ့ရှိနေတယ်ဆိုတော့ဦးကျော်တော်တို့တင်ပြတာလည်းဦးထုချစ်သိပြီးသားပါ ဆိုတော့ဥထုချစ်အနေနဲ့ကရောဒေါ်ဆန်းစုကြည်ကိုအဓိကအားဖြင့်ဘယ်အချက်တွေတင်ပြခဲ့ပါသလဲ
အဓိကအချက်တော့မလို့ကျွန်တော်တို့အနေနဲ့ကဒီမြန်မာအစိုးရအနေနဲ့ဒီရှစ်ကြောင်းဥက္ကမတွေကိုကာကွယ်စောင့်ရှောက်ရေးမူဝါဒတရားကိုစေစကြရေးဆွဲနိုင်မှုကိစ္စကျွန်တော်တို့အဲ့ဒါတင်ပြခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကနေပြီးတော့အကြံပြုထားတဲ့စာတမ်းကိုလည်းအဲ့ဒီအစိုးရအခန်းအဲ့အခန်းထဲမှာပဲကျွန်တော်တို့ပေးခဲ့ပါတယ်အဓိကအဲ့ဒီအကြံပြုစာတမ်းထဲမှာဘာတွေပါမလဲဆိုလို့ရှိရင်ကျွန်တော်တို့လည်းအစိုးဟိုပါပေါ့နော်ဒီအတူတူအချင်းချုပ်ပေါ့အချင်းရသိမရတော့အချင်းချုပ်ပြီးတော့ကျွန်တော်ပြသချက်ပါတယ်အဓိကအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ပညာရေးကျန်းမာရေးအလုပ်သမားအခွင့်အရေးတစ်ခုနိုင်ငံသားပြောက်ဖြစ်ကြတဲ့အရေးကျွန်တော်မဲပေးတိုင်ခွင့်နေရာအစားပါတဲ့အချင်းငန်းတော့ကျွန်တော်တို့ပေးခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တော်ဆန်းစုကြည်နဲ့တွေ့တာအဖွဲလဲတော်တော်များပါတယ်သူကိုယ်တိုင်ကလည်းပဲတခြားလူတွေနဲ့ပြောတာဆိုတာလည်းရှိတယ်တော်ဆန်းစုကြည်ကဘယ်မှာတွေ့တွေ့ဒီလူသမားတွေအရေးကိုပြောတယ်ဆိုတဲ့အခါကျတော့ဥထုချစ်တို့ဥကျော်တောင်းတို့တော်ဆန်းစုကြည်ကိုလူသမားတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားလူသမားတွေနဲ့ပတ်သက်ပြီးတော့အခြေအနေအမှန်ကိုတော်ဆန်းစုကြည်သိသွားအောင်ပြောလိုက်နိုင်ပြီလို့တည်တည်ချာချာယုံကြည်ကြပါပြီလားဥထုချစ
်ဟောကျွန်တော်တို့အနေနဲ့ပေါ့နော်အကုန်လုံးကလေခေါ်ပါပေါ့အခြေအတန်တက်ရှိတယ်ဆိုရင်လည်းကျွန်တော်တို့ကအဲ့ဒီအစီအစဉ်မသွားခင်မှာကျွန်တော်တို့လိစရာအဖွဲ့6ဖွဲ့9ဖွဲ့ကျွန်တော်တို့ပေါင်းပြီးတော့ဘယ်လိုခွဲပြီးတော့တင်ကြမယ်ဆိုတော့ကျွန်တော်တို့ဒီစာဆွေးနွေးခဲ့ဖြစ်တာဒါကကျွန်တော်တို့အတွက်ဟိုကောင်းတဲ့ဟိုအခြေအနေဖြစ်သွားပါတယ်ကျွန်တော်အဲဒါမှမဟုတ်ကျွန်တော်တင်ပြပုံတွေကလည်းတစ်ဖက်တစ်ဖက်မတူဘူးပေါ့နော်အားလုံးကတော့အလုပ်သမားတက်တနာပဲဒါပေမဲ့ဟိုအလုပ်သမားတက်တနာဆိုတော့အများကြီးရှိတယ်ဆိုတော့ဒီအဲ့ဒါတွေကတော့ကျွန်တော်ထင်ပါတယ်ဒေါ်ဆန်းစုအနေနဲ့တော့အလုပ်သမားတက်တနာတွေကိုတစုံတရာရှင်းရှင်းလင်းလင်းနဲ့ပြီးသွားပြီးတော့သူဘာလုပ်တင်လဲဆိုတာလောက်ပို့တော့သူဒီစာတိတော်ပုံရတယ်လို့ကျွန်တော်ထင်ပါတ
ယ်။ဟုတ်ကဲ့ပါဦးတူကြီးကျေးဇူးတင်ပါတယ်။ကျွန်တော်တို့ဒိုင်းဆွနေမဲ့တော်ရရှင်တွေစပြီးတော့ဆွနေကြရအောင်ပါ။ပထမဆုံးကတော့ထိုင်းနိုင်ငံတဲကအုံဖြန်ဒုက္ခသည်စခန်းမှာကိုယ်တိုင်ရှိနေတဲ့ဦးတန်းထွန်းကဗာမြဆွနေကြမှာတယ်ဆွနေပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဒီနိုင်ငံတော်တိုင်းနိုင်ငံတော်ဆန်းစုကြည်လာမယ်ဆိုတဲ့အတိုင်းကတော့ကျွန်တော်တို့ဒုက္ခတွေတော်တော်များများဝမ်းသာနေကြတာပေါ့။ဝန်တန်ကြတဲ့ခါကျတော့ကိုပြောခြင်းတဲ့စကားတွေကိုပြောခွင့်ရလိမ့်မယ်လို့တော်တော်များများယုံကြည်နေကြတယ်။ယုံကြည်နေကြတဲ့ခါကျတော့လက်ရှိကျွန်တော်ဒုက္ခတွေဆင်းမှရှိတဲ့ဒုက္ခတွေကနေခြင်းနဲ့လူရှိတယ်၊သွားခြင်းနဲ့လူရှိတယ်၊ပြန်ခြင်းနဲ့လူရှိတယ်။နေသွားပြန်ဆိုတဲ့တိစ္ဆာကထိုင်းနိုင်ငံရဲ့ခရီးမဲတော်အဖွဲ့ရဲ့မဖလုံဝါရဲ့အဲရှေ့လူမင်းရဲ့အနေနဲ့ဒီမှာလာပြီးတော့ပနာမအနေနဲ့လာရောက်တွေ့ဆုံသွားတာရှိတယ်။အဲ့ဒီနောက်မှာ UNHCR ကနေပြီးတော့ရုံးမဲ့ဆိုပြီးတော့၆ဆယ်နဲ့၄ချက်ပြခံခဲ့တဲ့အခါမှာ63ဝပါတဲ့63ဝသူပါခဲ့တဲ့အချက်ကိုကျွန်တော်တို့ကမပြန်ကျင်တော့သူများမပြန်နိုင်တော့သူများကိုလည်းတတိယနိုင်ငံတို့ကိုယ့်ပြည်အစီအစဉ်စီပါဝင်စီဖြစ်ကြောင်းဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒုက္ခတွေတော်တော်များများဒီအချက်ကိုတင်ပြဖို့ပြောင်းလဲနေကြတယ်ပြောင်းလဲနေကြတဲ့အခါမှာဒေါက်တာဆန်းစုကြည်အမည်နဲ့ရရှိထိုင်းနိုင်ငံရှိတာဝန်ရှိပုဂ္ဂိုလ်များကိုဒီဒုက္ခတွေရဲ့ဆန္ဒကိုပြန်ကြပေးဖို့အတွက်မိတ္တရခံဖြစ်ဖြစ်ဖို့အတွက်ကျွန်တော်တို့အားကြိုးစားကြပါလေ။ဒါပေမဲ့ဆက်တော်ကမရခဲ့ဘူး။နောက်တစ်ခါဒုက္ခတွေစကောင်းတော့မရှိစေရနဲ့တက်ပြဲသွားလေဆိုတဲ့အခြေအနေကြောင့်ကျွန်တော်တို့ဒုက္ခတွေကတော်တော်များများစိတ်ပြက်လက်ပြက်ဖြစ်ကုန်ကြပါလေ
။ဟုတ်ကဲ့ပါဦးတန်ထွန်
း။ဒီဒုက္ခဟုတ်ကဲ့။ဒီဒုက္ခတွေတော်တော်များများစိတ်ပြက်လက်ပြက်ဖြစ်သွားခဲ့တဲ့အခါမှာဒီလက်ရှိပြန်ရောက်သွားတဲ့ဒေါံဆန်းစုကြည်ကိုလည်းကျွန်တော်ဒုက္ခတွေကပြောဟိုပြောပြချင်တာကတော့ကျွန်တော်ဒုက္ခတွေရေးတွေကိုလည်းပြင်မထားပါနဲ့လို့ပြောကြခြင်းမထားပါခင်ဗျာ
ဟုတ်ကဲ့ပါဦးတန်ထွန်းကျွန်တော်သိသလောက်ကတော့ကျွန်တော်လိုအပ်ရင်လည်းပဲဥထုချစ်တော်လကောင်ဥကြောတော်တော်လကောင်ပြည့်စွတ်ဆွေးနွေးပေးပါကျွန်တော်သိသလောက်ကတော့ဒုက္ခတွေရေးနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်အကြားမှာပြောဆိုတာတွေရှိတယ်ဆိုတော့တရားဝင်သတင်းထုတ်ပြန်ချက်တွေကကျွန်တော်တို့သိရပါတယ်ဒုက္ခတွေစခန်းကိုသွားဖို့အစီအစဉ်ကလည်းပဲရဟယင်နဲ့သွားဖို့အစီအစဉ်တာမှာရာဒီဥရုဆိုလို့ဆိုပြီးတော့ခီးစဉ်ကိုဖျက်လိုက်တယ်ဆိုပြီးတော့ကျွန်တော်တို့သိပါတယ်တခြားအကြောင်းတွေတော့ကျွန်တော်တို့ကိုယ်တိုင်လည်းမသိပါဘူးဆိုတော့ဒီအခုဆွေးနွေးဘက်ကလည်းပဲလူသမားကြီးအဓိကဖြစ်သွားပြီးတော့ဒုက္ခသည်စကံမသွားပြတဲ့အတွက်ဒုက္ခသည်အရင်နဲ့ပတ်သက်တဲ့သူကလည်းမပါဘူးဆိုတော့ဥတုချွတ်တို့ဥကျော်တောင်းတို့ဒေါ်ဆန်းစုကြည်ကဒုက္ခသည်အရင်နဲ့ပတ်သက်ပြီးတော့ပြောတာဘာများကြားတာရှိပါလဲဥကျော်တောင်းအရင်ပြောပါအ
ရှင်းမှာတော့သူပြောတော့တာတော့မတွေ့ရဘူးပြတင်းတယ်လို့ရတာနေပြီးတော့အလုပ်ဒီဒုက္ခသည်ပြန်လည်လက်ခံရေးအတွက်ကိုဟိုဒီတော့ဒီမြန်မာဖက်ကနေပြီးတော့ဟိုကြီးကြီးမားမားလောက်ရမယ်ဆိုတဲ့တင်းအချက်လောက်ပဲကျွန်တော်တို့သိရတယ်ဗျ
ဟုတ်ကဲ့ဥထုချက်ကရောဗာများထူးချက်ကြသိရလဲ
ကျွန်တော်အနေနဲ့ပေါ့နော်အဲ့ဒီမှာရှစ်တန်းလို့တမားကြီးကိုစောင့်ချက်နေရပေါ့ဒီကင်းရင်ဖက်ကြီးရလေအဲ့ဒီကင်းရင်ဖက်ကြီးကကိုယ်စရယ်ပြောင်းမိရတယ်တော့ကျွန်တော်ရှားလိုက်ပါတယ်အဲ့ဒုက္ခတွေတွေကတချို့ကျတော့ဟိုနိုင်ငံသားကိုမတော်ဘူးတချို့ကျလည်းဗမာကြီးပြန်မှုလည်းအစီအစဉ်မဖြစ်ဘူးခိုင်းထဲမှာဟိုဇန်ဒီပဲဒုက္ခတွေလည်းရှိတယ်သူတို့ပြန်လို့ရှိရင်လည်း ဟိုမှာတို့မှာအိမ်အောင်စုစင်းနေမရှိတော့ဘူးပေါ့တချို့ဆိုဇာတိတော့မရှိတော့ဘူးဆိုတဲ့အနေထားလေးပြောပြတယ်ဒီမှာဒေါသစစ်ရလဲချိန်လိုက်ပါလေဟုတ်ပါလေတချို့အချို့ဒုက္ခတွေတွေကတို့ပြန်မှုရွာတော့မှမရှိတော့ဘူးဆိုတဲ့ဟာမျိုးရှိပါလေဒါကြောင့်မလို့တို့အနေနဲ့ဆိုင်းစိုးရနေတော့တစုံတရာဆွေးနွေးထားတယ်ဟိုဘက်ဒီဘက်ပူပေါင်းဆောင်ရွက်မယ်ပေါ့နော်ဒါတို့တော့အစောကကျွန်တော်ပြောသလိုဒီနေ့ကတော့ကျွန်တော်ကရှစ်သန်းပဒမာကြီးကိုပဲအဓိကဦးစားပြီးတော့ရှစ်သန်းပဒမာကြီးကိစ္စတော့ပဲကျွန်တော်ကတိတိယောယောထဲထဲဝင်ဝင်ဟိုဆွေးနွေးခဲ့ဖြစ်ပါလေခင်ဗ
ျဟုတ်ကဲ့ခင်ဗျထိုင်းနိုင်ငံရောမြန်မာနိုင်ငံဒုက္ခသည်များအရေးကလည်းပဲမသေးတဲ့ကိစ္စနှစ်နိုင်ငံအကြားမှာကာလတာရှည်လက်ခဲတင်းလင်းဖြစ်နေတဲ့ကိစ္စဆိုတော့ဒီကိစ္စကိုလည်းပဲလက်ရှိအစိုးရအနေနဲ့မေ့ထားမှာမဟုတ်ဘူးလို့ကျွန်တော်ကတော့ကိုယ်သဘောထားအဲ့လိုယူဆမိပါတယ်နောက်ထပ်ဆွေးနွေးမယ့်အတူတူကိုဖိတ်ခေါ်ပါမယ်နခွန်ဘတ်ွန်ကကိုအောင်ဘန်းကိုအောင်ဘန်းဗာများဆွေးနွေးခြင်းပါလေ
ဟုတ်ကဲ့ကြားပါတယ်ဗာမေဆိုအနေမြန်မာတန်ယုံရဲ့အကူညီပုံမှာပြောချင်တာကတော့တန်ယုံဆိုတာကဒီပေါ့နော်ခုနိုင်ငံအဲ့ဒီနိုင်ငံမှာရှိတဲ့မိမိတို့ရဲ့နိုင်ငံချစ်ကြည်ရေးအဲ့ဒီနိုင်ငံမှာရှိတဲ့မိမိတို့ရဲ့နိုင်ငံသားကိုကာကွယ်တောက်ချောက်ရမယ်ဆိုတာကိုသိထားပါတယ်ခင်ဗျာအရေးကြီးတာကထိုင်းရဲတွေပေါ့ခင်ဗျာထိုင်းရဲဒီမှာကျွန်တော်တို့ဒီမှာ passport ရှိတယ်ဝတ်ပါမရှိတယ်တို့ရဲ့အလုပ်လုပ်ခက်လုပ်ခွင့်ဝတ်ပါမရှိတယ်၃လတစ်ချိန်ကျွန်တော်တို့အခွန်ဆောင်ရပါတယ်ခင်ဗျာအဲ့ဒီခါမှာကျွန်တော်မဟာချန်ဝင်သွားခဲ့ပါတယ်ခင်ဗျာ၅ချိန်နဲ့မနဲ့ပလိပန်းခါပါလေခင်ဗျာအဲ့ဒီခါမှာထိုင်းပလိကဘောလာခဲ့သူတို့ယုံကိုလိုက်ခဲ့ပါအောင်ဘောပါမရှိတယ်ပတ်စုရှိတယ်အပြည့်စုံရှိတယ်ထန်လိုက်ခဲ့ပါအောင်ဆိုကျွန်တော်လိုက်ပါပါလေခင်ဗျာလိုက်သွားတဲ့အခါကျတော့ဘယ်လိုပြောမလဲအဲ့ဒီပလိယုံသွားဖို့ကိုယ်စိတ်နဲ့ကိုယ်သွားရတယ်ခင်ဗျာဆိုင်ငယ်ဖြီးပြီးတော့သွားပြီးတော့ခိုးရောက်လို့ရှိရင်နင်းပေးရလေအဲကျွန်တော်ကတော့နခုတ်ပထုံးပါအဲဒီဘာလည်းလောက်တာလေဟာ
โอเค
ဟိုကျွန်တော်အလဲလာတာပေါ့အဲ့ဒီခါကျတော့လိုက်ကအမင်းတတိကိုခေါ်ဆိုတော့ကျွန်တော်တတိရနခုတ်ပထုံးအဝေးကြီးအဲ့လိုမလာနိုင်ခင်ဗျာအဲ့ဒီခါကျလို့ရှိရင်တတိခေါ်ဆိုတတိဖုန်ဆက်တတိရတော့အင်းလာမယ်ကြာမယ်အဲ့လိုဖြစ်တဲ့ခါကျတော့သူတို့ကအဲနင်းနေမိုးချုပ်တော့တတိမလာနိုင်ဘူးလက်နိုင်တော့အမင်းတို့ပတ်စံပေးရင်တွားရမယ်ပတ်စံမပေးရင်မတွားရဘူးအဲ့လို
ဟုတ်ကဲ့ကိုအောင်ဘတ်ကျွန်တော်လည်းပဲထိုင်းရအဲ့ဒီအခြေအနေခက်ခဲတွေကျွန်တော်နားလည်ထားတာသိထားတာရှိပါတယ်ဆိုလိုတော့ကထိုင်းရဲတွေရဲ့လှုပ်ဆောင်မှုတွေဆိုတော့ကိုအောင်ဘတ်ပြောချင်တာကဒီကိစ္စမျိုးတွေမှာထိုင်းနိုင်ငံမြန်မာတန်ယုံအနေနဲ့အကူအညီပေးစေချင်တာလား
ဟုတ်ကဲ့အကူအညီပေးစေချင်ပါတယ်ဒါပေမဲ့အများစုမြန်မာတန်ယုံကအများစုရှိရနေကြတနာတစုံတရာဖြစ်လာပြီဆိုလို့ချင်းဘယ်လိုကူညီဖြေရှင်းမလဲပေါ့နော
်ဟုတ်ကဲ့
အသိပညာပေးတင်ပါတယ်အခုကအလုပ်သမားကြီးအဖွဲ့တီကတော့ဟုတ်အလုံးလုံးနေပြီးမြန်မာတန်ယုံကညီနေတယ်လို့ပဲလို့ခံစားရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်မန်ကျေးဇူးတင်ပါတယ်ကိုထုချေကိုကျော်တောင်းဒေါ်ဆန်းစုကြည်ဒီခုနအလုပ်သမားအဖွဲ့စည်းတွေနဲ့ဦးထုချေတို့ဦးကျော်တောင်းတို့တွေ့တဲ့အချိန်မှာပြောတဲ့ဗီဒီယိုကျွန်တော်ကြည့်ရပါတယ်အဲ့ဒီမှာဒေါ်ဆန်းစုကြည်ကတင်ပြတဲ့အချက်အတော်များများကိုတင်ပြတဲ့ကိစ္စအတော်များများကိုသူကတန်ယုံတာဝန်ရှိသူတွေနောက်တစ်ခါလို့သူပေးမှရှိနေတဲ့လူသမားဝန်ကြီးဌာနဝန်ကြီးသူလှည့်လှည့်ပြီးတော့ဒါလုပ်ပေးရမယ်ဒါမှထားပြီးပါစသည်အပြင်သူပြောတာကျွန်တော်တွေ့ပါတယ်ကျွန်တော်ကြားပါတယ်ဆိုတော့မြန်မာတန်ယုံကနေပြီးတော့တာဝန်ယူလုပ်ပေးရမယ့်ကိစ္စအတော်များများကိုသူပြောသွားပါတယ်တန်ယုံကိုတာဝန်ပေးသွားတယ်ပေါ့နော်တန်ယုံကဒါတွေလုပ်ရမယ်ဆိုတဲ့အခါကျတော့အခုကွန်မန့်ဆွေးနွေးတဲ့အချက်အထဲမှာလည်းပဲတန်ယုံရဲ့အကူအညီလိုတယ်တန်ယုံကလူသမားတွေအလွယ်တကူဆက်သွယ်မှုစသည်အပြင်ဒါတွေပေါ့ဆိုတော့ကိုဦးထွချစ်တို့ဦးကျော်တောင်တို့ဆိုတာဒီမြန်မာတန်ယုံနဲ့လည်းပဲတော့ဆော့ဆက်ဆံလာရတယ်ဆိုတော့မြန်မာတန်ယုံဒီဒီအလူသမားအရေးကိုတကယ်ပဲလုပ်ပေးနိုင်စွမ်းရှိရလားဦးထွချစ
်ဟောကျွန်တော်အင်းနဲ့ကွန်မန့်ဆွေးနွေးချင်တော့ကျွန်တော်လည်းအများအားဖြင့်သူတို့ပြောနေတာရှိပါတယ်ဥမာဒီသူတို့နေလုတ်ပေးကန်ပေးနေတဲ့စိတ်ရှိတော့မှပဲတချို့ကြတော့ရှင်သူတို့ရဲ့ကောလူအင်အားစစ်ပနာရှိရလို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်ဘတ်ဂျက်ရထားတဲ့တွေပေါ့ဒါကြောင့်ဒေါ်ဆန်းစုကြည်ကိုနိုင်ကပဲကျွန်တော်တို့ဒီရက်ဖက်အဖွဲ့ကြီးတွေကိုဒီကြက်ရက်ထန်ရတာရှိတယ်လက်ကပြန်နေပါလေကျွန်တော်တို့အနှဲ့ကြသူတို့အကူအညီပေးဖို့တန်ယုံကလိုအပ်လို့ရှိရင်အဲ့ဒါတွေကဆက်ကျွန်တော်တို့ပြောတာရှိပါတယ်ဆိုလိုချင်တာကတော့တန်ယုံနေလေးကလုတ်ပေးခြင်းနဲ့တော့မှပဲလက်ရှိတန်ယုံမှာရှိတဲ့ဖွဲ့စည်းပုံရှိတွေကအခုလုံးဒီတန်းနဲ့ရှိတဲ့ညီမတွေကိုတော့အကာအကွယ်ပေးဖို့ဆိုတော့လောလောဆယ်မဖြစ်နိုင်ဘူး။ဒါကြောင့်မို့ကျွန်တော်တို့ကလည်းဟိုဒီအစိုးရကိုတင်ပြအကြံပေးထားတဲ့စာတမ်းမှာလည်းကျွန်တော်တို့ကအစိုးရကဘတ်ဂျက်တသမတ်မတ်ရထားပါပြီးလို့ချင်းလိုအပ်တဲ့ကော်မတီတွေကိုစဉ်းစားကြဖွဲ့ပါနောက်ပြီးလို့ချင်း24လကြီးပေါ့ဗျာဟိုစာပေပေးနိုင်တဲ့အဲ့လိုမျိုး one stop service တွေကဟိုထားပေးပါကော်မတီတွေဖွဲ့ပါဟိုရှင်းလင်းတွေငားပါအဲ့လိုမျိုးဒီကျွန်တော်ကအကြံပေးတာရှိပါတယ်အဲ့လိုမျိုးကျွန်တော်တို့ပြောတဲ့အကြံတိုင်းကလက်ရှိတော့သတိလို့အစိုးရကစဉ်းစားလုပ်မယ်ဆိုလို့ကျွန်တော်အစိုးရကျွန်တော်ညီကူတွေပြောတဲ့အဲ့ဒီအလို့သမားအဲ့ဒီတက်တနာလေးတွေဆိုတာဒါဟို ဘိုင်းစီစဉ်လို့ရမှာပါကျွန်တော်ဒီနေ့မှလည်းအနာဟုတက္ကနာမျိုးတွေကိုတော်ဆန်းစစ်စစ်ပြောကြတဲ့အဲ့ဒါမှအခုစရတွေလည်းအများကြီးရှိခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျဥချောတောင်းလည်းပဲတန်ယုံနဲ့အများကြီးဆက်ဆံခဲ့တဲ့လူပါတန်ယုံဘက်ကပြီးခဲ့တဲ့အချိန်ကာလအတွင်းမှာတော့ဥတုချစ်ပြောသလိုမျိုးလူဝင်ရအရောငွေကြေးရရောမလုံနိုင်တာတွေရှိတယ်အခုတော်ဆန်းစစ်စစ်ကိုယ်လည်းလာသွားတယ်မှားသွားတယ်နောက်တစ်ခါဒီဗန္ဓာယဝန်ကြီးဌာနကနေပြီးတော့ခုနကစကပြန်ကိစ္စဆိုရင်ဗန္ဓာယဝန်ကြီးဌာနကနေပြီးတော့ဟလာရံပုံငွေတို့ပါလို့အဲ့လိုပြောသွားတာတွေကျွန်တော်ကြားရပါတယ်ဥကြောတောင်းကိုတိုင်ရဲ့မျောလင်းချက်တန်ယုံကဒီထက်ပို့ပြီးတော့ကောင်းကောင်းထိထိရောလှုပ်လာနိုင်လိမ့်မယ်လို့ဥကြောတောင်းကိုကမျောလင်းချက်ရှိလား
လက်ရှိလူရအနေတော့မဖြစ်နိုင်ဘူးပြည်သားငွေရံငွေတရားမရှိတဲ့လေတော့မဖြစ်နိုင်ဘူး
ဆိုတော့အဲ့ဒီအချက်ကိုရောဥကြောတောင်းဥထုချေဒေါန်ဆန်းစုကြည်ကအဲ့ဒီလိုအပ်ချက်ကိုရောတိတိချာချာသိရှိနားလေသဘောပေါက်သွားပါရဲ့လားဥထုချေ
ကျွန်တော်ထင်တာတော့သိရှိပါမယ်ကျွန်တော်ပြောသလိုပါပဲကျွန်တော်တို့ကအကုန်လုံးခြုံပြောတယ်ကျွန်တော်တို့လည်းမေးတယ်ပြည်နိုင်ငံနဲ့ပတ်သက်တဲ့ကိစ္စပေါ့အကြီးကတော့ကျွန်တော်တို့ရံငွေရောတော့နော်လေဒါလည်းမျိုးတွေမေးသွားတယ်ဒါပေမဲ့ကျွန်တော်တို့မှတော့စောကရဲ့တော့လည်းရှိတယ်ဒါပေမဲ့ကျွန်တော်တို့နဲ့မိသက်အဖွဲ့ကြီးတွေမှာမလုပ်တဲ့အခြေအနေမျိုးတွေရှိတယ်လို့ပြောတယ်အဓိကကျွန်တော်အနေနဲ့အစိုးရလိုမျိုးလက်ရှိအစိုးရကတကယ်စိတ်ပါဝင်စားစွာနဲ့အလုပ်သမားရေးကိုဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတစ်ချက်ဘဏ္ဍာငွေကြေးတွေကလည်းအရေးကြီးတယ်လို့တစ်ချိန်တည်းမှာပဲကျွန်တော်တို့ရှင်းပေါင်းသမားအရေးဆောင်ရွက်နေတဲ့အဖွဲ့ကြီးတွေနဲ့တို့စနစ်တကျကျွန်တော်တို့ပူးပေါင်းဆောင်ရွက်တင်တယ်ကျွန်တော်တို့ကလည်းအစိုးရကိုကျွန်တော်တို့ကလည်းတက်မယ်နဲ့တက်တာပေါ့ပြီးခဲ့တဲ့အစိုးရတည်းကကျွန်တော်တက်တဲ့ဘက်ကကူညီပြီးတော့ပူးပေါင်းဆောင်ရွက်ခဲ့တယ်ဒါဖြစ်လို့ရှင်းပေါင်းသမားတွေရဲ့မျက်နှာကိုထောက်ပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံကျွန်တော်တို့မှရှိတဲ့ရုပ်ဝတ္ထုကျွန်တော်တို့မှရှိတဲ့လူအင်အားတွေပါသုံးပြီးတော့ကျွန်တော်တို့ကကူညီပေးမယ်အစောတော့ဒေါ်လာစုကြည်နဲ့ကဆန်ကတူမျိုးပဲဒီဘာသာကြံကိစ္စပေါ်လာပြကျွန်တော်တို့ကဘာသာကြံနဲ့အဖက်ပါရှိတယ
်ကျွန်တော်
တို့ရှိမှလည်းထိုင်းနိုင်ငံရဲ့စေယုံတွေတရားရုံးတွေရဲစခန်းတွေမှာကျွန်တော်တို့ကဘာသာကြံတာပတ်လို့လုပ်ပေးနေတာရှိပါတယ
်ဟုတ်ကဲ့
ဒါမလို့အစိုးရကသာစနေတရားနဲ့ဒီဘောဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့အများကြီးကျွန်တော်တို့ပြောနေပါတယ်ဒါအလုပ်သမားတွေတို့ကြုံကြရ
ဟုတ်ကဲ့
ဟိုဆောင်ဦးစားကူညီဆောင်ရွက်ပေးနိုင်တယ်မလို့
ဒုစရာတွေအများကြီးရှိသေးတာပေါ့နော်ရန်ကုန်မြို့ကတည်းကဆွေးနွေးမယ်တော်တော်ရှင်တူပြခေါ်ပါမယ်ဦးကျော်လင်းဦးကျော်လင်းရန်ကုန်မြို့ကနေပြီးတော့ထိုင်းရောက်မြန်မာနိုင်ငံအလို့သမားများအရေးဗာများဆွေးနွေးကြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဗမာပြည်ပါကျွန်တော်တို့အရင်တော့အခြေအနေနဲ့မတူဘူးဗျာအခုဆို job opportunities ပေါ့အလို့ကန်ရှားပါမှုအလို့ကန်ခွင့်လိုင်းရှားပါမှုရေဝင်ဝင်မလောက်ငှမှုရေအဲ့ဒီပြဿနာတွေကနိုင်ငံရေးဆောက်ထွက်တာပုံများလာအဲ့တော့ခုနတနေရဒုက္ခတွေတူပြောသလိုပေါ့ဗျာတက်တဲ့နိုင်ငံတော်တွေအရင်လည်းသွားမယ်ဆိုတာအဲ့တော့ကျွန်တော်တို့အရင်တော့ဗမာပြည်ရဲ့ပတ်စံနဲ့ပြောရင်ကျွန်တော်တို့ငွေတစ်ချက်က၄ဘတ်ခွဲရှိခဲ့ရအခုတော့ကျွန်တော်တို့ငွေကလာဒီတော့35ချက်ကမှတစ်ဖက်ရှိလာဆိုတော့အဆက်150လောက်တက်သွားတယ်အဲ့လိုကျွန်တော်တို့ကဘာလို့လဲငွေကြီးကြောင့်ဒီကျွန်တော်တို့ဘက်ကအားကိုးနေရတဲ့အချိန်နဲ့တွားကြတဲ့လူတွေအလုတ်ကင်ရှာပွေးတဲ့လူတွေမနေဘူးပြည်တွင်းမှာလေယာဉ်တွေလည်းအမျိုးမျိုးအမှတ်ခံချက်မရှိဒီကြတဲ့အလုတ်ကင်နေရာတွေကကျွန်တော်အခွင့်အလမ်းတွေမဖန်တီးနိုင်အဲ့ဒီခက်ခဲတွေကကျွန်တော်အများဆုံးဒုက္ခပဲလေဆိုပြောပြောနိုင်ငံခြားရောက်တဲ့ဒီရှေ့တော့လူတွေမှများသွားတဲ့အချက်ပါအခုကတော့အရင်ရမှလေးတဲ့ရှင်းတော့ဦးသမားတွေကဒုက္ခတွေရေးမဟုတ်ဘူးပုံမဘက်တက်ဂျော့ဖ်ပေါ်ရဘက်တာလိုက်တခုတွေသူတို့ပြောကြတယ်လူတွေမနေဘူးအဲ့တော့ကျွန်တော်ဒီကိစ္စကိုနိုင်ငံတော်ကြီးကနေပြီးတော့မိမိနိုင်ငံဖွံ့ဖြိုးအောင်လူရင်းထဲမှာဒီတိုင်ုံနေတော့ပြောမယ်ဆိုရင်နိုင်ငံကုလက်မှာအရာတိုင်ုံတွေကမိမိနိုင်ငံအချုပ်ချာအားလားသူတို့ရှိပါအပြစ်နိုင်ငံကုလက်မှာကိန်းတယ်လို့သူကာကွယ်ရတာဝန်ရှိဒါပေမဲ့မိမိနိုင်ငံရဲ့ကုန်ပစ်ကတက်နေလို့ရှိရင်ဒီလက်ခံတဲ့နိုင်ငံကအသိလေးစားဖို့ရှိတယ်ဘဝရဲ့ကျွန်တော်တို့ဗမာပြည်မှာရှိတဲ့အမေရိကန်ဧည့်သည်တို့ဒုက္ခရောက်တာနဲ့ကျွန်တော်မထင်ရှားတဲ့တိုင်ုံတွေရောအဲ့ဒီဒီလိုဒုက္ခရောက်တာနဲ့မတူဘူးဗျာအဲ့တော့ကျွန်တော်တို့ဗမာပြည်ရဲ့တိတ်ခါကိုတက်ဖို့အတွက်ကျွန်တော်နိုင်ငံရဲ့ဖွံ့ဖြိုးမှုနဲ့ကျွန်တော်နိုင်ငံကုလသမဂ္ဂရဲ့လက်ရှိကာလဝါအဆောက်အအုံတို့ရဲ့အင်အားတွေနဲ့တော့နိုင်ငံတကာလေးစားလောင်အထိကျွန်တော်တို့တွေကအခြေအနေကောင်းရင
် Okay ဦးကျော်လင်းဟိုရှင်းပါပြီနောက်တစ်ယောက်ကကျွန်တော်တခါတည်းနောက်တစ်ယောက်ဆွေးနွေးဖို့တခါတည်းဖိတ်ခေါ်ပါမယ်ပြည်မျိုးကကုတင်ထေးဝင်းကုတင်ထေးဝင်းဆွေးနွေးပါဟု
တ်ကဲ့လူမျိုးကထိုင်းနိုင်ငံသွားတဲ့နေကအကုန်လုံးကောင်းပါတယ်ကျွန်တော်တို့ပြောခဲ့တာတည်းနဲ့ပြည်တယ်ပေါ့ထိုင်းနိုင်ငံဝန်ကြီးချုပ်လည်းသူကလည်းပဲကာသင်္ဃာမြေလာရှိရတိမှာကတခြားအားကြီးနိုင်ငံတွေကလည်းရေးနေမှာတော့ပဲနဲ့အဲ့ဒီကျွန်တော်တို့တို့ကလည်းအများကြီးအားကြီးတဲ့တိုင်းမျိုးရင်သွားတယ်ဆိုတာဒီလိုတဲ့သဘောပေါက်လာရမှာပဲလေအဲ့မှာကျွန်တော်တို့ကတော့သူ့ဆံရတယ်ကသွားပြီးတော့သူ့ကြောင့်ကနေကြတာကျွန်တော်တို့ဒီနေအမေရောလည်းမပြောဘူးသူဧည့်သည်တွေလို့ပြောတယ်ဗျာ။ဒါအဲ့ဧည့်သည်တွေတဲ့ကားကိုကျွန်တော်တို့အဲ့ဒီတိုင်းနိုင်ငံရဲ့လူမျိုးတွေစီတင်လာတဲ့သဘောပေါက်ဖို့ဆိုတယ်ဗျာ။အဲ့ဒီလိုဆိုတာကိုယ့်အိမ်မဟုတ်ဘူး။တနည်းမှာကိုယ့်အိမ်ပြန်ရမယ်ပေါ့။ဒီတော့ကနေရှင်းနေရှင်းနေကြတယ်ဒီကံကစားနေတော့လိုက်ရှင်းမှာမဟုတ်ဘူး။လောက်ကအခွင့်အရေးလူမျိုးတွေကအများဆုံးပေါ်များတော့လုပ်ပြီးတော့ကိုယ့်နိုင်ငံကအဲ့ဒီကိုယ့်နိုင်ငံတရားကိုနိုင်ငံအောင်ပဲဒီစူးစမ်းမှာပဲ။လောက်ဆိုနေတော့သူကခလေးချအောင်လို့ပြောတော့လည်းနေရအောင်နေကြဆိုတဲ့သဘောပဲဗျ။အဲ့တော့အားလုံးအားမလဲကြပါနဲ့အမေရောက်ပြီဆိုရင်ကနာတို့အတွက်မျောလင်းချက်တွေအများကြီးဓာတ်ဒါပေမဲ့အချိန်တစ်ခုတော့ပေးရမယ်လို့ထိုင်နိုင်ငံရောက်တဲ့ကျွန်တော်ညီကိုတွေကိုကျွန်တော်မောင်မလေးကိုပြောလိုက်ဒီပန်ကြားခြင်းပါလေဗျာဆားတော့အရင်မစောကြပါနဲ့
ဟုတ်ကဲ့ပါကုတင်ထေဝင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတွေကုတင်ထေဝင်းပြောတာကြားမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့စီကို Facebook နဲ့ပို့ပြီးဆွေးနွေးကြတဲ့အထက်ကကျွန်တော်တွေ့တာမှာအကြောင်းအရာ၄ခုပေါ့ပထမဆုံးအတူတစ်ခုကတနေ့ဘတ်300ဆိုတာလိန်တာလို့ပြောခြင်းနဲ့တဲ့ဆိုတော့ ဥတုချီဥကျော်တော်ဒေါ်ဆန်းစုကြည်ကထိုင်းနိုင်ငံကနေပြီးတော့လူသမားတွေကိုတနေ့ကိုဘတ်သုံးကပေးမယ်တကယ်ကဘတ်သုံးကမရနေဘူးရမနေဘူးဆိုတဲ့အချက်ကိုဒေါ်ဆန်းစုကြည်တိတိကျကျတိသွားပါသလားဥကျော်တော်
အဲ့ဒီငွေကြေးကိစ္စလေးလေကျွန်တော်တို့အတင်ပြဖြစ်ပါတယ်လက်ရှိအချိန်ကလည်းပဲထိုင်းနိုင်ငံတည်းမှာနေရာတိုင်းမှာမရဘူးဗျဒီနေ့တော့ကျွန်တော်တို့အချိန်ရရင်ရတယ်လားစောစောကိုသူရှိပြောတယ်လို့ကျွန်တော်တို့ကောင်းစီလေးတွေဖွေးပြီးတော့တော်တော်ကြီးကိုတင်ပြနိုင်တယ်ဗျအချိန်လေးတော်များများကိုတောင်ဆန်းစုကြည်ခြုံငုံပြီးတော့တီးသွားတယ်လို့ကျွန်တော်ယူဆတယ်ဗျ
ဟုတ်ကဲ့ဒီတဲမှာတော့ပန်းရောင်ဘတ်ပန်းရောင်လက်မှတ်ပေါ့လေပန်းရောင်ဘတ်ကိစ္စပြောထားတာရှိတယ်ဗီဇာကိစ္စပြောထားတာရှိတယ်နောက်လေကျွန်းလူသက်မှုကိစ္စကျွန်တော်တို့စီကိုမေးထားတာရှိတယ်အမှန်တရားပြောင်းပြောပြပါအမှန်တရားတိုင်းဆောင်ပြီးအောင်ပြောပြပါစတရားဖြင့်ပြောထားတာရှိတယ်ဆိုလေကျွန်းလူသက်မှုကိစ္စနဲ့ပတ်သက်ပြီးတော့ရောဥတုချက်လွန်ဆန်းစုကြည်ဘာပြောပါသလဲ
ဟောအဓိကတော့ပေါ့နော်ကျွန်တော်အနေနဲ့ကတော့ဒီလေကျွန်းကိုကျွန်တော်ရောင်းနဲ့ပတ်သက်တဲ့ဟာလေးတွေတော့ကျွန်တော်တို့နည်းနည်းလေးပဲမိတ်ဆက်ပြီးတယ်ဒါပေမဲ့ကျွန်တော်ကိုစိန်ကြီးဆိုတဲ့အဲ့ဒီကအလုပ်သမားကြီးဆောင်ရွက်တဲ့ဟိုခေါင်းဆောင်တယောက်လည်းပါပါတယ်သူကတော့ပြီးခဲ့တဲ့အပတ်ကမှဟိုလေကျွန်းကကလေးတွေကိုသွားသွေးခဲ့တဲ့လူတယောက်အနေနဲ့သူကလေကျွန်းကကလေးတွေမှာလိုက်တဲ့အိစားလေသူပြောတာရှိပါတယ်ကြမ်းလို့ကျွန်တော်တို့အကုန်လုံးကဒီနေ့ကဒေါ်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာဒေါ်ဆန်းစုကြည်နေတဲ့ကတော့ဟိုခိုင်းနေမှာဖြစ်တဲ့တပ်ပနာတော်တော်များများအစွတ်အတွက်လူအားကားကိစ္စ၊ရိုကြီးကိစ္စ၊မတရားရဲပန်းတဲ့ကိစ္စဟိုဒီမှတ်ပုံတင်နေဥစားဒီအခက်အခဲဖြစ်နေတဲ့ကိစ္စအဲခီးပွားလာမှုခက်ခဲတဲ့ကိစ္စအဲ့ဒါတွေတော်တော်များများခြုံငုံမိတယ်နောက်တစ်ခုကအိမ်ပေါ်ရင်းနဲ့ပတ်သက်တဲ့ကိစ္စတွေရစားပါဘူးကျွန်တော်တို့အခြားဒီအိမ်ပေါ်နဲ့ပတ်သက်ပြီးလုပ်နေတဲ့အမျိုးသမီးတွေလာတင်ပြသွားတာရှိပါတယ်ကြမ်းလို့တော်ဆန်းစုကြည်နေတော့ဒီခေါက်မှာတော့တစုံတရာရှစ်တန်းလူသမားတွေရဲ့အခြေအနေကိုတော့ပြီးသွားတယ်လို့ကျွန်တော်တို့အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့တော်ဆန်းစုကြည်ကတော်တော်လေးကိုဒီကိစ္စအလေးထားပြီးတော့ပြောသွားတာပါဆိုတဲ့ခါကျတော့ထိုင်းအစိုးရဘက်ကလည်းပဲဒီကိစ္စကိုတော်ဆန်းစုကြည်ကိုယ်တိုင်ကအခုလိုလာပြီးတော့တိုက်တိုက်တွန်းတွန်းကိုယ်တိုင်တွေ့ပြောဆွေးနွေးစသည်အပြင်ပြောရရင်ကိုတူချစ်တို့ဦးတူချစ်တို့ဒီလူသမားအဖွဲ့တွေတောင်မှငကိုယ်တော်တော်ဆန်းစုကြည်တွေ့ခွင့်မရဘူးလေ။နောက်တော်ဆန်းစုကြည်ကသူကိုယ်တိုင်တွေ့မယ်ဆိုပြီးစီစဉ်ပြီးတော့တွေ့ခွင့်ဖြစ်တဲ့အခြေအနေဖြစ်တာ။ဆိုတော့ထိုင်းအစိုးရအနေနဲ့ဒီပေါ်မှာဒီအရင်ကထက်ပိုပြီးတော့အလေးထားလုပ်လာမယ်လို့ဦးကျော်တော်ယုံကြည်သလား
။နည်းနည်းလောက်တော့အပြောင်းအလဲဖြစ်လာနိုင်မယ်လို့ထင်တယ်ဗျ။ဘာကြောင့်လဲဆိုရင်လက်ရှိမြန်မာနိုင်ငံဟာလူထုရေကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတည်ဖြစ်တာကြောင့်မလို့အရင်တော့လိုအာဏာရှင်ရှင်နေအောင်မှနေတဲ့တိုင်းပြည်မဟုတ်တဲ့အတွက်အဲဒီလိုလူတို့ရဲ့အတန်းအခြေခံလူတိုင်းကြတွေကိုမှဥစားပေးပြီးတော့မှနိုင်ငံကောင်းဆောင်တရားလာတယ်ဆိုတာဖြစ်တာမို့လို့ဟိုအရင်ကလိုအဖိနေနေမှုကနည်းနည်းရော့ပေါ်သွားလိမ့်မယ်လို့တော့ထင်တယ်ဗျ
ဟုတ်ကဲ့
ဥတ္တရကအနေနဲ့အနိကဆုံးဆိုလို့ရှိရင်အဲဒီ23ရက်နေ့ကစီစဉ်ညွှန်ကြားတာ
ဒီမှာခခွေးကညက်ဖြင်းမှုဟုတ်ကဲ့ဦးကျော်တန်းကျွန်တော်ကြားပြပါပြီအဲ့ဒီကိစ္စကိုဦးထွချစ်ကိုတိုင်ရောထိုင်းဆိုးဘက်ကနည်းနည်းပို့ပြီးအလေးထားလာမယ်လို့ယူဆသလား
ဟုတ်ကျွန်တော်ဒါတော့ရှင်းပါတယ်ဒေါ်ဆန်းစုကြည်ကိုနဲ့ကဟိုကအခုလုံသမားရေးကိစ္စကိုနည်းနည်းလေးစိတ်ဝင်စားပြပြီးတော့ဟိုတိတိကျကျတော့သူကိစ္စကြီးမှာဆောင်ရွက်တော့ထိုင်းဆိုးရအနေနဲ့ကတော့ခါတိုင်းကျပါလို့ရှိရင်တော့ဒီစုံတွေအေးအေးဆောင်ရွက်မှုရှိလာမယ်လို့ထင်ပါတယ်စုံရည်နေရာဖြစ်ခဲ့ကြတော့ပါလေထိုင်းဆိုးကသူတာဝန်ရှိရဲ
့ဟုတ်ကဲ့
ဒီလိုအစ်ဘေးရေးကြည့်ပါလေစတင်ရပ
ါပါဟုတ်ကဲ့ပါခင်ဗျာပြန်ဆွေးနွေးပြတဲ့ဥထုချစ်ဥကျော်တော်တိုင်းပောင်ဆွေးနွေးတဲ့သောတာရှင်တွေနားဆင်ကြတဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဆက်လက်ပြီးတော့တည်င်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်ဥရောပသမဂ္ဂကိုစတင်တည်ထောင်ခဲ့တဲ့6နိုင်ငံကခေါင်းဆောင်တွေဟာစနေနေ့မနေ့ကဥရောပသမဂ္ဂရဲ့အနာဂတ်အတွက်ဘာလင်မြို့မှာအစည်းအဝေးတရကျင်းပခဲ့ပြီးဗြိတိန်နိုင်ငံအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ရေးလိုအပ်တဲ့ညီနိုင်ဆောင်ရွက်မှုတွေကိုမြန်နိုင်သမျှအများဆုံးဆောင်ရွက်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံကသုံးရက်ကြာခီးစဉ်တွားရောက်ခဲ့တဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာမနေ့စနေနေ့ညကရန်ကုန်မြို့ကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်။ခီးစဉ်အတွင်းထိုင်းဝန်ကြီးချုပ်အပါအဝင်နိုင်ငံသားရေးဝန်ကြီးနဲ့တခြားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးကြတာမှာအဓိကအကြဆုံးကိစ္စကတော့ထိုင်းနိုင်ငံမှာရောက်နေကြတဲ့တားနဲ့ချီတဲ့မြန်မာနိုင်ငံသားတွေဥပဒေနဲ့အညီအကာအကွယ်ရနိုင်ရေးကိစ္စတွေပဲဖြစ်ပါတယ်။တရုတ်နိုင်ငံကအထောက်အပံ့ပေးထားတဲ့အခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ် AIIB ဘဏ်ပုတ်အဖွဲ့ကနိုင်ငံပေါင်း၄နိုင်ငံကစီမံကိန်း၄ခုမှရင်းနှီးမြှုပ်နှံဖို့အမေရိကန်ဒေါ်လာ509သန်းကိုတောက်ကြနေကအတည်ပြုပေးလိုက်ပါတယ
်။ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။
Thank you.
This program has come to you from the Voice of America, Washington.